Welcome to the Voice of America in Burmese.
Mingla mne ke mashin, PO American ta yan 2016 khu ni jun la tye pau thu ni mne phe season dwe go line do mita 2432 ne 40 ro ga ni dai yai thau lin pi ni ba bi shin. ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မှပါရှင်။အီရတ်နိုင်ငံဖလူဂျာမြို့တိုက်ပွဲတွေအတွင်းအရသားတွေထိခိုက်သေးဆုံးတဲ့အရေးအတွက်များလာနေပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကဒီမိုကရက်တစ်ပါတီဘက်ကဟီလာရီကလင်တန်ကိုထောက်ခံတယ်လို့ပြောကြားလိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့အတူကြီးညာပေးပါမယ်ရှင်
။အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ကိုလိုနီလက်ထက်ကလေးကပြဋ္ဌာန်းထားတဲ့မီဒီယာလွတ်လပ်ခွင့်ကိုတားဆီးတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့နဲ့ပတ်သက်လို့
I think what happened was in Burma we've seen the continuation of old colonial
Tamara Utin Jor Tan go American Che Site CPJ အဖွဲ့က8ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့တဲ့အကြောင်းကိုသိကြရပါမယ်တခါကဘာတဝမ်းလူပေါင်း45တန်းလောက်ပုံစံမျိုးစုံနဲ့ကျွံပြုခံနေရတဲ့အထက်မြန်မာနိုင်ငံသားအများစုရဲ့အခြေအနေကတော့ဘယ်လိုရှိပါသလဲနှစ်ပြိဆိုတာအကြကြီးယိုယွင်းနေတဲ့ရန်ကုန်မြို့ပြလူနေမှုစနစ်ကိုပြုပြင်ပြောင်းလဲဖို့ရာမှာပြည်သူတွေလည်းပူးပေါင်းပါဝင်ကြဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးစံမိုးဝေတို့ကကြေညာပေးပါမယ်ရှင
်အီရတ်နိုင်ငံဖလူဂျာမြို့ကို IS စစ်သွေးကြောတွေလက်ကနေပြန်သိမ်းနိုင်ဖို့တိုက်နေတဲ့တိုက်ပွဲတွေပြင်းထန်နေတာနဲ့အတူအရသားတွေထိခိုက်သေးဆုံးတဲ့အရေးအတွက်တွေလည်းတဖြည်းဖြည်းများလာနေပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေကြောင့်ဖလူဂျာမြို့ကနေအတွက်ဘေးကင်းရာသွားနိုင်တဲ့လမ်းမရှိဘူးလို့နော်ဝေးဒုက္ခသည်ကောင်စီအကြီးအကဲယန်အက်ဂလန်ကပြောပါတယ်။မြို့ကိုပြန်သိမ်းနိုင်ဖို့အီရတ်တပ်တွေကထိုးစစ်ဆင်တိုက်ခိုက်နေတာပါ။အပြင်းထန်လက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်အရသားသေဆုံးမှုတွေအပြည့်အစုံပုံတွေအောက်မှာအသက်ရှင်ပိတ်မိနေသူတွေရှိနေတဲ့ဆိုတဲ့သတင်းတွေကြားရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ကပြောပါတယ်အရသာယာနဲ့ချီကိုလူသားတိုင်းတွေတစ်ဖွဲ IS စစ်သွေးကြောတွေကအသုံးချနေတယ်ဆိုတဲ့သတင်းတွေလည်းရတဲ့အကြောင်း UNHCR ပြောခွင့်ရ William Spindler ကပြောပါတယ်ရှင
်ပြီးခဲ့တဲ့သတင်းပတ်အတွင်းမြေထဲပင်တွေကိုဖျက်ချဖို့ကြိုးစားကြတဲ့ရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေခမန်းကြီး880လောက်တေဆုံးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ Agency UNHCR ကအင်္ဂါနေ့မှာထုတ်ပြန်ပါတယ်ဒါကြောင့်2016ခုနှစ်ပထမ5လကာလအတွင်းဥရောပကိုတွားရောက်ဖို့ကြိုးပမ်းကြတဲ့ထောင်နဲ့ရှိတဲ့လူတွေထဲမှာတေဆုံးသူအရေအတွက် 2,500 ကျော်ရှိသွားပြီဖြစ်ပါတယ်။နှိုင်းရှင်ကြည့်မယ်ဆိုရင် 2015 ခုနှစ်ဒီချိန်ကာလအတွင်းတေဆုံးခဲ့သူဦးရေဟာ 1,855 ယောက်ရှိခဲ့တာပါ။ဂျမန်ကယ်ဆယ်ရေးလူသားတယောက်ကပွေ့ချီထားတဲ့ရေနစ်တေဆုံးနေသူကလေးတယောက်ရဲ့ဓာတ်ပုံကိုလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကဖြန့်ဝေခဲ့ပြီးဒီဖြစ်ရပ်ပေါ်ကမ္ဘာတစ်ဝန်းကနေအာရုံစိုက်မှုရရှိဖို့ကြိုးပမ်းခဲ့ကြပါတယ်။ဆီးရီးယား၊အာဖဂန်နဲ့အီရတ်နိုင်ငံသားတွေကတူရကီကနေဂရိစီကိုသွားတဲ့လမ်းကြောင်းကိုအသုံးပြုနေချိန်မှာဒီခီးကိုသွားရောက်နိုင်ခဲ့ကြသူအများစုကတော့နိုင်ဂျီးရီးယားနဲ့ဂမ်ဘီယာနိုင်ငံတွေကဖြစ်တယ်လို့ UNHCR ကပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာအကြီးဆုံးမဲဆန္ဒနယ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းပနာမရွေးချယ်ပွဲကျင်းပဖို့တပတ်အလိုအင်္ဂါနေ့မှာပဲကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကဟီလာရီ ကလင်တန်ကိုထောက်ခံတယ်လို့ပြောကြားလိုက်ပါတယ်။Republican Party ဘက်မှာ billionaire တထေးကြီး Donald Trump ကပဲသမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေချိန်မှာ Clinton သားလျင် Trump ကိုနိုင်အောင်ပြိုင်ဆိုင်နိုင်မဲ့အခြေအနေအများကြီးရှိတယ်လို့ပြောပြီးတော့ California အုပ်ချုပ်ရေးမှူး Brown ကထောက်ခံခဲ့တာဖြစ်ပါတယ်။ဇူလိုင်မှာကျင်းပမဲ့ Democratic Party ညီလာခံမတိုင်ခင်သူ့အပေါ်ထောက်ခံတဲ့ Party ကိုယ်စားလှယ်အရေးအတွက်ကိုဘသူကမှကြော်နိုင်မှာမဟုတ်ဘူးလို့ Clinton ပြောနေကြတဲ့အချိန်အုပ်ချုပ်ရေးမှူး Brown ကထပ်ပြီးတော့ပြောကြခဲ့ပါတယ်။ဒါပေမဲ့ Clinton နဲ့ပြိုင်ဘက် Bernie Sanders ကတော့မဲဆွယ်မှုတွေကိုဆက်ပြီးတော့လုပ်နေဆဲဖြစ်ပါတယ်။ဇွန်လ9ရက်နေ့ကျရင်ကယ်လီဖိုးနီးယားပြည်နယ်အပြင်မွန်တနာ၊နယူးဂျာစီ၊နယူးမက္ကဆီကိုတောင်ဒက်ကိုတာနဲ့မြောက်ဒက်ကိုတာပြည်နယ်တွေမှာဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းအကျိုးရွေးချယ်ပွဲတွေကျင်းပမှာဖြစ်ပါတယ်။ပါတီအတွက်သမ္မတလောင်းဖြစ်ဖို့ထောက်ခံသူကိုယ်စားလှယ် 2,383 ယောက်ရရမှာဖြစ်ပြီးတော့လောလောဆယ်ကလင်တန်ကကိုယ်စားလှယ် 2,310 ယောက်ရရှိထားပြီးဖြစ်တဲ့အတွက်ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာနိုင်ခြေများနေပါတယ်။တချိန်တည်းမှာပဲ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကတော့ American စစ်ပြန်တွေအတွက်သူရှာထားတဲ့ရန်ပုံငွေဒေါ်လာ5သန်း6သိန်းရှိပြီလို့အင်္ဂါနေ့ကကြေညာပါတယ်။သူကိုယ်ပိုင်ထည့်ဝင်တဲ့ဒေါ်လာ3သန်းအပါအဝင်ရန်ပုံငွေဒေါ်လာ 5.6 သန်းကိုအရှိလေပိုင်းစစ်ပွဲတွေကနေပြန်လာတဲ့စစ်ပြန်အများပြားအပါအဝင် American စစ်ပြန်တွေအတွက်ကူညီပေးနေတဲ့ပုဂ္ဂလိကအဖွဲ့အစည်းပေါင်း40ကျော်ကိုခွဲဝေပေးခဲ့တယ်လို့ Trump ကဆိုပါတယ်။ စစ်ပြန်တွေအတွက်တကယ်ငွေလှူရဲ့လားလို့သတင်းမီဒီယာတွေကမေးခွန်းထုတ်ခဲ့တာနဲ့ပတ်သက်လို့လည်းမီဒီယာတွေကိုထရမ့်ကထပ်မံတိုက်ခိုက်ပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဇွန်လ2ရက်နေ့ကနေ7ရက်နေ့အတွင်းပြင်သစ်နိုင်ငံမွန်ဂိုလီးယားနိုင်ငံနဲ့တရုတ်နိုင်ငံတို့ကိုတွားရောက်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမေလ30ရက်နေ့ဆွဲနဲ့သတင်းကြေညာချက်ထုတ်ပြန်ပါတယ်။မစ္စတာကယ်ရီဟာဇွန်လ2ရက်နေ့ကနေ4ရက်နေ့အထိပဲရစ်မြို့ကိုတွားရောက်ပြီးတော့ပြင်သစ်နိုင်ငံကနေကမကထပြုလုပ်ကျင်းပမဲ့ဝန်ကြီးအဆင့်အရှေ့လယ်ပိုင်းညီညာရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးရမ်မတ်အာယောနဲ့တွေ့ဆုံပြီးတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်း ISIL Islamic State ကြွတွေအပေါ်ညွန်ပေါင်းအဖွဲ့ရဲ့တံပြန်စစ်ဆင်ရေးဆောင်ရွက်ချက်တွေနဲ့တခြားအကြောင်းအရာတွေကိုဆွေးနွေးကြမယ်လို့ဆိုပါရတယ်။အဲဒီကတဆင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာမွန်ဂိုလီးယားနိုင်ငံဦးလန်ပါတာမြို့ကိုတွားရောက်ပြီးတော့မွန်ဂိုလီးယားခေါင်းဆောင်တွေနဲ့တွေ့ဆုံပါလိမ့်မယ်။ခီးစဉ်အတွင်းမှာမစ္စတာကယ်ရီဟာမွန်ဂိုလီးယားလူငယ်တွေနဲ့တွေ့ဆုံပြီးတော့မေးမြန်းဆွေးနွေးပွဲတစ်ခုကိုပြုလုပ်မှာဖြစ်တယ်လို့မွန်ဂိုလီးယားရိုးရာယဉ်ကျေးမှုပွဲကိုလည်းတက်ရောက်မှာဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးလည်းဖြစ်ဝန်ကြီးဌာနရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဂျွန်ခရဘီကထုတ်ပြန်ကြေညာပါရ။မစ္စတာကယ်ရီဟာဇွန်လ9ရက်နေ့ကနေ9ရက်နေ့အတွင်းတရုတ်နိုင်ငံကိုတွားရောက်ပြီးတော့အမေရိကန်ဘန်ဒါရေးဝန်ကြီးဂျက်ကော့ပ်ဂျီလူးနဲ့ရှစ်ကြိမ်မြောက်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမဟာဗျူဟာနဲ့စီးပွားရေးဆွေးနွေးပွဲ SNED ကိုတမရအိုဘားမားရဲ့အထူးကိုယ်စားလှယ်တွေအဖြစ်နဲ့တက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးတွေဒီခါမှာခင်ဗျာအမေရိကန်ဝန်ကြီးတွေဟာတရုတ်တမရရှီကျင်းပင်ရဲ့အထူးကိုယ်စားလှယ်တွေဖြစ်ကြတဲ့နိုင်ငံတော်ကောင်စီဝင်ယန်ဂျီချီဒုတိယဝန်ကြီးချုပ်ဝန်ယန်တို့နဲ့ပူတွဲပြီးတော့ဆွေးနွေးပွဲကိုဥဆောင်ကျင်းပကြမှာပါ။တစ်ချိန်တည်းမှာပဲဝန်ကြီးကယ်ရီဟာတရုတ်နိုင်ငံဒုတိယဝန်ကြီးချုပ်လီယူယန်ဒေါင်းနဲ့အတူအမေရိကန်နဲ့တရုတ်နိုင်ငံတို့ကြား CPE လို့ခေါ်တဲ့ပြည်သူလူထုအချင်းချင်းထိတွေ့ဆက်ဆံရေးခုနှစ်ချိန်မြောက်နှစ်ပတ်လည်ဆွေးနွေးပွဲကိုတက်ရောက်ပါလိမ့်မယ်။ CPE ဆွေးနွေးပွဲကနှစ်နိုင်ငံပြည်သူတွေကြားချစ်ကြည်ရေးပညာရေးကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍအစရှိတာတွေကိုပုံမှန်ကောင်းမွန်စေဖို့အတွက်မြင့်တင်ပေးဖို့ဖြစ်တဲ့အကြောင်းသတင်းကြေညာချက်မှာထုတ်ပြန်ပေါ်ပြထားပါတယ
် VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီခုနှစ်မနက်ပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုအတားအဆီးဖြစ်နေတဲ့ဥပဒေတွေကိုပြင်ဆင်ပေးဖို့အတွက်အမေရိကန်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကတောင်းဆိုလိုက်ပါတယ်။တမရဦးကျော်တင်ဦးဆောင်တဲ့အစိုးရရဲ့ဒီသတင်းလွတ်လပ်ခွင့်ကိုအားပေးတဲ့အစပြုခြေလှမ်းတွေကိုအတိအမှတ်မြှုပ်ကြိုဆိုတယ်လို့မေလ31ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့အိပ်ဖွင့်ပေးစာထဲမှာပြောထားတဲ့တစ်ချိန်ထဲမှာပဲသတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေတွေကိုဦးစားပေးပြင်ဆင်ဖို့အတွက်တိုက်တွန်းထားပါတယ်။သတင်းသမားတွေအနေနဲ့စိုးရိမ်ကြောက်ရွံ့မှုမရှိဘဲသတင်းတွေကိုလွတ်လွတ်လပ်လပ်ထုတ်ပြန်နိုင်ကြဖို့အတွက်လက်ရှိဥပဒေတချို့ကိုပြင်ဆင်ရုပ်သိမ်းပေးဖို့အတွက် CPJ ကတောင်းဆိုထားပါတယ်။သတင်းလွတ်လပ်မှုဟာမဖြစ်မနေလိုအပ်တဲ့အတွက်မြန်မာအစိုးရအနေနဲ့လိုအပ်တဲ့ဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေကိုအမြန်ဆုံးလုပ်ပေးဖို့အတွက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကအိပ်ဖွင့်ပေးစာထဲမှာတိုက်တွန်းထားပါတယ်ရှင်။
2006ခုနှစ်ပင်နယ်ရေကြောင်းအလို့သမားများနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာနိုင်ငံကပြီးခဲ့တဲ့သတင်းပတ်အတွင်းအတည်ပြုလိုက်တဲ့အတွက်မြန်မာပင်လယ်ကူးတင်မောသားတွေအတွက်ရပိုင်권နေပုံမှန်ကောင်းမွန်တဲ့ကာကွယ်မှုတွေရရှိတော့မှာဖြစ်တဲ့အကြောင်းနိုင်ငံတကာအလို့သမားအဖွဲ့ ILO ကပြောပါတယ်နိုင်ငံတကာသဘောတူစာချုပ်ကိုနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကလက်မှတ်ရေးထိုးခဲ့ပြီးဂျနီဗာမှာရှိတဲ့ကုလသမဂ္ဂအလို့သမားအဖွဲ့ရုံးချုပ်ကိုမေလ25ရက်နေ့မှာတရားဝင်လျှောက်ထားခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဟာ ILO ပင်လယ်ရေကြောင်းအလို့သမားများနိုင်ငံတကာသဘောတူစာချုပ်မှာအတည်ပြုခံရတဲ့85ခုမြောက်အဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါပြီ။မြန်မာနိုင်ငံအနေနဲ့2019ခုနှစ်မေလ18ရက်နေ့မှာစာချုပ်စတင်ပြီးတော့တက်ရောက်မှုရှိတော်မှာဖြစ်ပြီးမြန်မာအလန်တင်နဲ့တင်မောတွေမှာအလို့လုတ်ကင်တဲ့ပင်လယ်ကူးတင်မောသားတွေရဲ့အခွင့်အရေးနဲ့ကာကွယ်မှုတွေပေးရမှာဖြစ်တယ်လို့သူ့ရဲ့စိတ်ကမ်းမှာစိုက်ကပ်ထားတဲ့တင်မောတွေကိုလည်းတတ်မှတ်တဲ့စံနှုန်းတွေနဲ့အညီဆောင်ရွက်ပေးရမှာဖြစ်တယ်လို့ ILO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မလေးရှားနိုင်ငံမှာလူဝေမှုကြီးကြပ်ရေးအာဏာပိုင်တွေသုံးတဲ့ကွန်ပျူတာစနစ်တွေအသုံးချပြီးတော့တချို့ခီးသည်တွေကိုလုံခြုံရေးအတားအဆီးမရှိနိုင်ငံတွေဝင်ရောက်နိုင်အောင်လုပ်ခဲ့တယ်လို့ဆိုတဲ့အရာရှိ15ယောက်ကိုအလုတ်ကနေထုတ်ပယ်လိုက်ပါတယ်။နောက်ထပ်14ယောက်ကိုယာရုကနေယာယီဖယ်ရှားထားတယ်လို့6ယောက်ကိုတော့စုံစမ်းစစ်ဆေးနေစမှာလဆမတိုးအောင်ဆိုင်ထားတယ်လို့လူဝေမှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဆာကစ်ဂူရှမီကအင်္ဂါနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ လေဆိပ်တွင်ပါနိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့ချိတ်ဆက်ထားတဲ့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနရဲ့ကွန်ပျူတာတွေမကြာခဏဖြစ်နေတာကိုအရာရှိတယောက်ကသတိထားမိခဲ့ပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးဌာနတွင်စုံစမ်းမှုတွေကိုလွန်ခဲ့တဲ့နှစ်ပတ်မှာစတင်ခဲ့တာပါ။အဲဒီလိုမျိုး Interpol နဲ့ချိတ်ထားတဲ့ကွန်ပျူတာတွေပြက်ပြက်နေတဲ့အတွက် Interpol ရဲ့စောင့်ကြည့်ရေးစီးရင်ထဲမှာပါနေသူတွေဟာလုံခြုံရေးအတားအဆီးမရှိပဲမလေးရှားနိုင်ငံထဲကိုဝင်ထွက်နိုင်ကြတယ်ဆိုတာကိုစုံစမ်းတွေ့ရှိပြီးတဲ့နောက်အခုလိုမျိုးအရေးယူမှုတွေကိုလုပ်ခဲ့တာပါ။မလေးရှားနိုင်ငံရဲ့အဓိကလေဆိပ်တွေမှာနေတိုင်းလိုလိုကွန်ပျူတာစနစ်တွေပြက်ပြက်နေတာဟာအဲ့ဒီအရာရှိတွေတမင်ကြံစီလုပ်ထားတာဖြစ်အများကြီးဖြစ်နိုင်တယ်လို့ပြည်ထရေးဒုဝန်ကြီးကပြောပါတယ်ရှင်။
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော့နဲ့ကိုဥစမ်းမွေဝေတို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်။မြန်မာနိုင်ငံအပါအဝင်ကဘာတဝမ်းကလူပေါင်း45တန်းကျော်ဟာပုံစံမျိုးစုံနဲ့ခေတ်သစ်ကြေကျွံပြုခံနေရတယ်လို့ကဘာတဝမ်းကျွံပြုခိုင်းစင်မှုဆိုင်ရာအညွန်ကိန်း Global Slavery Index အစီရင်ခံစာမှဖော်ပြပါရှိပါတယ်။ကျွံပြုခိုင်းစေခံရမှုတွေဟာအာရှပစိဖိတ်ဒေသတွေမှာအများဆုံးဖြစ်ပြီးထိုင်းနိုင်ငံကငါးဖမ်းလုပ်ငန်းတွေမှာမြန်မာနိုင်ငံသားအများစုကိုကျွံပြုခိုင်းစေခံရတဲ့အခြေအနေကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်။ကမ္ဘာတလွှားကျွံပြုခိုင်းစေခံရမှုပိုပြီးဆိုးဝါးလာနေတဲ့အနေအထားမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်
။လူကုန်ကူးခံရမှုအတ္တမခိုင်းစေခံရမှုအကျွေးတံပြတာနဲ့အလိုမတူပဲဖိအားပေးလက်ထပ်ခိုင်းတာတွေဒါမှမဟုတ်လေစီးပွားဖြစ်လင်ကုန်ကူးခေါင်းပုံပြခိုင်းစင်မှုပုံစံမျိုးမျိုးနဲ့ကျွံပြုတ်ခိုင်းစင်ခံရတဲ့ကဘာတလွားကကလေးငယ်တွေအမျိုးသမီးနဲ့အမျိုးသား45ဒသမ8တန်းရှိနေပြီးအရင်နှစ်ကထက်စာရင်28ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့အင်ကာနစ်ကထုတ်ပြန်လိုက်တဲ့2016ခုနှစ်အတွက်ကဘာတဝမ်းကျွံပြုတ်ခိုင်းစင်ခံရမှုဆိုင်ရာအညွန်ကိန်း Global Slavery Index ကဖော်ပြလိုက်ပါတယ်ဩစတြေးလျအခြေစိုက် Walk Free Foundation ကဒီအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။ကိုမကြိုက်တဲ့အလုပ်ကိုညှင်းပယ်နိုင်ခွင့်ထွက်ခွာသွားနိုင်ခွင့်မရှိတဲ့အခြေအနေမျိုးကိုကျွံပြုတ်ခိုင်းစေခံရခြင်းဖြစ်တယ်လို့ Walk Free Foundation ရဲ့အမှုဆောင်ညွှန်ကြားရေးမှူး Fiona David က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပြီးအာရှပစိဖိတ်ဒေသတွင်ဆိုးဝါးလာတဲ့အခြေအနေကိုလည်းအခုလိုထောက်ပြပြောဆိုသွားပါတယ်
။ What we see is surprisingly large numbersof people in some form of forced labor or even forced marriage in countries
that are ခိုင်းစေခံရတာမျိုးအလိုမတူဘဲနဲ့ဖိအားပေးလက်ထပ်ခိုင်းတာမျိုးတို့လိုမျိုးပုံစံအမျိုးမျိုးနဲ့ခက်တဲ့ကြေကျွံပြုခိုင်းစေခံရသူအရေအတွက်ကထက်မှတ်မထားလောက်အောင်များပြားလာတာကိုကျွန်တော်တို့တွေ့ရပါတယ်ဒီထဲမှာဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါဝင်ပြီးတော့လူပေါင်းတသန်းခွဲလောက်ကအဲ့ဒါမှခိုင်းစေခံရတဲ့အနေအထားမျိုးမှာရှိနေပါတယ်ဘာကြောင့်လဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကကမ္ဘာတလွားကိုအဝတ်အထည်တွေအများဆုံးချုပ်လုပ်တင်ပို့နေတဲ့နိုင်ငံတစ်ခုဖြစ်နေလို့ပါကမ္ဘောဒီးယားနိုင်ငံမှာလည်းအလားတူအခြေအနေမျိုးရှိနေပြီးတော့လူပေါင်း2000ခွဲလောက်အထက်မှခိုင်းစေခံနေရပါတယ်တချို့ကတော့ပုဂ္ဂလိကအိမ်တွေမှာအလုပ်လုပ်ကြရတဲ့အိမ်ကူတွေဖြစ်ပြီးတော့ကျွံပြုတ်ခိုင်းစေခံရမှုအများဆုံးအစုအဖွဲ့လည်းဖြစ်ပါတယ
်ကမ္ဘာပေါ်မှာကျွံပြုတ်ခိုင်းစေခံရတဲ့လူဦးရေအဆင့်အတန်းမှာတော့မြန်မာနိုင်ငံကလူဦးရေ9သိန်းကျော်နဲ့အဆင့်12မှာရပ်တည်နေတယ်လို့လည်းအစိုးရခန်းစားကဖော်ပြပါတယ်။ထိုင်းနိုင်ငံက၅ဘန်းလုပ်ငန်းတွေမှာကျွံပြုတ်ခိုင်းစေခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုလည်းအစိုးရခန်းစားကထောက်ပြပါတယ်။ထိုင်းနိုင်ငံတွင်၅ဘန်းလုပ်ငန်းတွေမှာအခကြေးငွေမရဘဲခိုင်းစေခံရသူတွေကိုဇက်တိုက်ကဲတင်ပေးနေရဆဲဖြစ်ပြီးအခြေအနေကတော့စိုးဝါးနေဆဲဖြစ်တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီစောင့်ရှောက်ရေးအဖွဲ့ကဦးကျော်တောင်းကပြောပါတယ
်။သူတို့ထုတ်တာတဲ့အခြားပေါင်းများစွာဒီမှာရှိနေတယ်လို့ကျွန်တော်ပြောနိုင်တယ်။ဘာကြောင့်လဲဆိုရင်ပြီးခဲ့တဲ့ဒီမေလ၈ခုနှစ်နေ့ကထိုင်းနိုင်ငံတောင်ပိုင်းစီရှုံခရိုင်ခနုံငါးဖက်နယ်ဆိုင်မှာတနစ်ကနေ၃နှစ်နဲ့၄လအထိရောင်းစားခံနေရတဲ့မြန်မာနိုင်ငံသား၈၃ယောက်ကိုကျွန်တော်ထိုင်းနိုင်ငံမြန်မာနိုင်ငံသားများဘုရားတွားရောက်ပြီးကြည်တင်ခဲ့တယ်။ဇန်နဝါရီလ28ရက်နေ့ကကျွန်တော်တို့ဒီထိုင်းနိုင်ငံမှာနာမည်ကြီးပင်လေစိတ်ကံပန်းပြေစကံဖြစ်တဲ့ဖုကက်ကန်းရှင်မှာအခန်းတစ်ခန်းထဲမှာပိတ်လောင်ထားတဲ့မြန်မာနိုင်ငံသားအလို့သမား32ယောက်ကိုကျွန်တော်တို့ကယ်ထုတ်နိုင်ခဲ့တယ်။အဲ့ဒီအလို့သမားတွေဟာထိုင်းနိုင်ငံတောင်ပိုင်းရနောင်းကယ်ဆယ်စကံထဲမှာရှိတယ်။ကျွန်တော်သိရှိလေ့လာသလောက်ဆိုလို့ရှိရင်ကျွန်တော်တွေ့မှုသလောက်ကယ်ထုတ်တဲ့အထွေထွေတွေကပြောမယ်ဆိုလို့ရှိရင်ထိုင်းငါးဖမ်းလေတွေပေါ်မှာရှိတဲ့အလို့သမား90နဲ့ခနစ်ရာခိုင်နှုန်းလောက်ကလူကုန်ကူးခံရတဲ့မြန်မာအလို့သမားတွေဖြစ်တယ်
ခေတ်သစ်ကျွံပြုတ်ခိုင်းစေခံရသူအများဆုံးနိုင်ငံတွေကတော့အိန္ဒိယ တရုတ်ပါကစ္စတန်ဘင်္ဂလားဒေ့ရှ်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတို့ဖြစ်တယ်လို့အစိုးရခန်းစာကဖော်ပြပါတယ်ဒီအစိုးရခန်းစာရဲ့ရွေချက်ကတော့ခြေကျွံပြူခန်းစီခံရသူတွေရဲ့အခြေအနေကိုလူအများသိရှိပြီးထိရောက်တဲ့မူဝါဒတွေနဲ့တားဆီးဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့လည်းအစိုးရခန်းစာကိုထုတ်ဝေတဲ့ Walk Free Foundation ကပြောဆိုထားပါတယ်ရှင်
မတင်ကြီးထိုက်ပြောပြခဲ့တာပါအခုသတင်းလွတ်လပ်ခွင့်ဆိုင်ရာစောင်းပါတဲ့ဘက်ကိုပြောပြပေးပါဦးမယ်မြန်မာနိုင်ငံအတွင်းကိုလိုနီလက်ထက်ကလေးကရှိနေခဲ့တဲ့ကန့်သက်ထိန်းချုပ်တဲ့ဥပဒေတွေနဲ့အရင်အာဏာရှင်စစ်အစိုးရတွေလက်ထက်မှာပြဋ္ဌာန်းခဲ့တဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအတားအဆီးဖြစ်စေတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့အမေရိကန်အခြေစိုက် CPJ သတင်းသဘာများကာကွယ်စောင့်ရှောက်ရေးအဖွဲ့ကသမရဦးထင်ကျော်ထံကိုအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုလိုက်ပါတယ်အပြည့်အစုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုအတားအဆီးဖြစ်နေတဲ့ဥပဒေတွေကိုပြင်ဆင်ပေးဖို့အမေရိကန်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကမေလ31ရက်နေ့ရက်စွဲနဲ့သမရဦးထင်ကျော်ထံအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။သတင်းသမားတွေအနေနဲ့စိုးရိမ်ကြောက်ရွံ့မှုမရှိဘဲသတင်းတွေကိုလွတ်လွတ်လပ်လပ်ထုတ်ပြန်နိုင်ကြဖို့အတွက်လက်ရှိဥပဒေတချို့ကိုပြင်ဆင်ရုပ်သိမ်းပေးဖို့ CPJ ကတောင်းဆိုထားပါတယ်။ Bob DX ဟာ CPJ အဖွဲ့ကအာရှအစီအစဉ်လုပ်ငန်းညီနိုင်ရေးမှူးဖြစ်ပါတယ်။သူကမြန်မာနိုင်ငံအတွင်းကိုလိုနီခေတ်ခဲကတည်ရှိခဲ့တဲ့ဥပဒေတွေကိုဆက်လက်ကျင့်သုံးနေတာတွေ့ရတယ်လို့ပြောပါတယ
်။ I think what happened was in Burma we've seen the continuation of old colonial laws and more recent ones
မြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတော့ကိုလိုနီခေတ်ကဥပဒေတွေကိုဆက်လက်ကျင့်သုံးနေတဲ့အပြင်မကြသေးခင်ကအာဏာရှင်အစိုးရလက်ထက်အတွင်းပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုပါပူတွဲကျင့်သုံးနေတာကိုတွေ့ရပါတယ်။အဲ့ဒီဥပဒေတွေကိုချက်ချင်းပြန်လဲရုပ်သိမ်းပေးတာကိုကျွန်တော်မြင်တွေ့လိုပါတယ်။ဒါတွေကိုပြန်လဲရုပ်သိမ်းပေးပြီးတဲ့နောက်မှာသတင်းထောက်တွေကိုအပြစ်ပေးအရေးယူတာရဆိုင်ယူနေမှာပဲသူတို့ကိုအကာအကွယ်ပေးတဲ့ဥပဒေတွေပါပြဋ္ဌာန်းပေးသင့်ပါတယ်
။အဲ့ဒီအထက်ကသူ့အနေနဲ့စိုးရိမ်မှုအဖြစ်အရဆုံးဥပဒေကတော့1923ခုနှစ်ကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံလေးဝက်လုပ်ငန်းဥပဒေဖြစ်တယ်လို့ဆိုပါတယ
်။ One of the bad laws that we're worried about is the 1923 Official Secrets Act and that's from the colonial era.and that was frequently
ဒီအရဥပဒေအထက်ကျွန်တော်တို့အစိုးရအဆုံးဥပဒေကတော့ကိုလိုနီခေတ်1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေပဲဖြစ်ပါတယ်။တရင်နောက်တွေကိုဖန်စီအေးယူဖို့အဲ့ဒီဥပဒေကိုမကြာခဏအသုံးပြုခဲ့တာပါ။အဲ့ဒီဥပဒေနဲ့ပဲ Unity Journal ကတရင်နောက်5ဦးအေးယူခံခဲ့ရတာဖြစ်ပါတယ်။နောက်တစ်ခုကတော့2004ခုနှစ် Electronic ဆက်သွယ်ရေးဥပဒေဖြစ်ပါတယ်။အဲ့ဒီဥပဒေရလူငုံရေးစီးပွားရေးယဉ်ကျေးမှုနဲ့တည်ငြိမ်အေးချမ်းမှုကိုထိခိုက်စေတယ်လို့အစိုးရကယူဆတဲ့သတင်းအချက်အလက်တွေကိုအင်တာနက်နဲ့တခြား electronic media တွေအသုံးပြုပြီးပေးပို့လက်ခံတာကိုလုံးဝတားမြစ်ထားတဲ့ဥပဒေဖြစ်ပါတယ်။အဲဒီဥပဒေအရထောင်ဒဏ်15နှစ်အထိကြာခံနိုင်ပါတယ
်။ဒါပေမဲ့သမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအသစ်လက်ထက်အတွင်းသတင်းလွတ်လပ်ခွင့်ကိုအားပေးတဲ့အစပြုခြေလှမ်းတွေတွေ့လာနေရတယ်လို့သူကဆက်ပြောပါတယ်။လုပ်ငန်းလိုင်စင်တွေကိုရုပ်သိမ်းပြီးလုံခြုံတည်ငြိမ်ရေးကိုပါထိပါမယ်ဆိုရင်သတင်းထုတ်ပြန်မှုကိုတားမြစ်နိုင်တဲ့2014ခုနှစ်ပုံနှုတ်ထုတ်ဝေရေးဥပဒေကိုလည်းပြင်ဆင်ဒါမှမဟုတ်ရုပ်သိမ်းပေးဖို့အတွက်လည်း CPJ ကတောင်းဆိုပါတယ်။ဒါအပြင်2013ခုနှစ်ဆက်သွယ်ရေးဥပဒေဟာသတင်းသမားတွေကိုအကြောင်းပြဖမ်းဆီးထောင်ချနိုင်တဲ့အတွက်ပြင်ဆင်သင့်တယ်လို့ CPJ ရဲ့အိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။အချုပ်ကြစဉ်တည်ဆုံသွားခဲ့တဲ့သတင်းသမားကိုပါကြီးကိုဆွဆွဲဖမ်းဆီးခဲ့တဲ့1908ခုနှစ်မတရားအသိဥပဒေကိုပယ်ဖျက်ဖို့ CPJ ကတောင်းဆိုလိုက်သလိုကိုပါကြီးတည်ဆုံရတဲ့အမှုမှန်ကိုလွတ်လပ်စွာစုံစမ်းပြီးတာဝန်ရှိသူတွေကိုတရားမျှတစွာဆောင်ရွက်ဖို့လဲ Bob DS ကပြောပါတယ
် I think it will be interesting and this will be a test of the sincerity of the government and the strength of the government
ကိုပါကြီးမှုကိုစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုဥပဒေအရအရေးယူနိုင်ရေးဆောင်ရွက်တဲ့နေရာမှာအစိုးရဘက်ကဘလောက်ထိရိုးသားစွာလှုပ်ဆောင်နိုင်မလဲဆိုတာနဲ့စစ်တပ်ကလည်းလွတ်တော်ထဲမှာပါဝင်ပြီးဩဇာကြီးမားနေတဲ့ကိစ္စတွေဟာစိတ်ဝင်စားစရာကောင်းတဲ့အချက်တွေဖြစ်ပါတယ်ကိုပါကြီးကိုဖမ်းဆီးခဲ့တဲ့1908ခုနှစ်မတရားအသိဥပဒေကိုပယ်ဖျက်ဖို့ကျွန်တော်တို့အနေနဲ့တောင်းဆိုနေတာအပြင်သူဘာကြောင့်သေဆုံးခဲ့ရလဲဆိုတဲ့အပြစ်မှန်ရရှိနိုင်ဖို့ဖီဂျာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုကြံရစ်သူရဲ့ဇနီးနဲ့ကျွန်တော်တို့ပူးပေါင်းလုပ်ဆောင်မှာဖြစ်ပါတယ
်။တရင်သမားတွေဖမ်းဆီးထင်းသိမ်းခံရတဲ့စင်းစရာတွေကို CPJ ကမှတ်တမ်းစတင်ပြုစုခဲ့တဲ့1992ခုနှစ်ကစလို့လက်ရှိ NLD အစိုးရကပြီးခဲ့တဲ့ AP လအတွင်းအကျဉ်းသားတွေကိုပြန်လည်လွတ်ပေးခဲ့တဲ့အချိန်မှာသတင်းသမားတွေပါပြန်လွတ်ပေးလိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာအချင်းချခံထားရတဲ့သတင်းမီဒီယာသမားတယောက်မှမရှိတော့ဘူးလို့ CPJ ကပြောပါတယ်။လက်ရှိပြန်ကြားရေးဝန်ကြီးဒေါက်တာဖေမင်းကတော့အဲ့ဒီလိုသတင်းမီဒီယာလွတ်လပ်မှုအပေါ်ကန့်သတ်ချုပ်ချယ်တဲ့ဥပဒေတွေကိုပြင်ဆင်နိုင်ရေးအတွက်အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်သွားမယ်လို့ပြောဆိုထားပြီးဖြစ်တယ်လို့ Broadcast Media ဥပဒေပြင်ဆင်နိုင်ရေးဆိုင်ရာဒုတိယအကြီးအမြတ်နီနော့ဖလေဝဲကိုဝန်ကြီးဒေါက်တာဖေမင်းကဦးဆောင်ကျင်းပပေးခဲ့ပါတယ်ခင်ဗျာ။
ကိုစောဝင်းလိုင်းပြောပြခဲ့တာပါရှင်အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကမြန်မာနိုင်ငံကြောက်မြရနာလုပ်ငန်းရှင်များအတင်ရဲ့ရန်ပုံငွေတွေကယူရိုငွေတန်း90ကျော်ကွာမှုနဲ့ပတ်သက်လို့ကြောက်မြရနာလုပ်ငန်းရှင်တွေက NLD အစိုးရကိုရောလွှတ်တော်ကိုပါမေလ29ရက်နေ့ကတိုင်ကြားစာပြုပို့ခဲ့ပါတယ်အတင်ရဲ့ဒုတိယဥက္ကဋ္ဌဦးမြင့်ဟန်ကတော့ရန်ပုံငွေစီးရင်ယူရိုငွေတန်း90ကျော်ကွာမှုမှာတန်း90ကျော်ကွာတိုင်ကြားစာမှာသမ္မတဟောင်းဦးသိန်းစိန်နဲ့ဝန်ကြီးတချို့ကိုယူရိုငွေတန်းနဲ့ချီပြီးကြောက်မြရနာလုပ်ငန်းရှင်တွေကအသင်းကထုတ်ပေးခဲ့တဲ့ကြောင်းလည်းဖော်ပြထားပါတယ်။အသင်းရဲ့ဥက္ကဋ္ဌဦးမြင့်ဟန်ကတော့ရန်ပုံငွေစီးရင်ယူရိုငွေတန်း90ကျော်ကွာဟတယ်ဆိုတဲ့အချက်ဟာမမှန်ကြောင်းနဲ့လုပ်ငန်းရှင်တွေတိုင်ကြားတဲ့အချက်ဟာရန်ပုံငွေတွေဘလို့သုံးစွဲတယ်ဆိုတာထင်သာမြင်သာရှိအောင်တင်ပြခဲ့တာသာဖြစ်တယ်လို့ VOA ကိုပြောပါတယ်။လက်ရှိတပ်ထုတွေဝန်ကြီးဌာနကနေစတင်စစ်ဆေးနေတာနဲ့ပတ်သက်လို့မိုင်းအင်ဂျင်နိုင်ကမေးမြန်းရမှာဦးမြင့်ဟန်ကအခုလိုစပြောပါတယ်ရှင်
။စောက်ဆက်တာကဦးရင်းမှုစစ်ဆေးရေးဦးကျော်ထေဦးဇော်ဘုခတ်ပေါ့နော်။နောက်ပြီးတော့ဦးဖုံးမြအောင်ဦးထွန်းကအောင်အဲ့လိုတော့ပြပါဆိုတော်လိုက်တယ်ဆိုတော့ကျွန်တော်ပေါ့နော်။ဒီအချက်တည်းကတော့ကျွန်တော်ပြောပါမယ်နော်။ဒီကတော့သုံးဆဲတဲ့အခါမှာပြင်းလင်းနေတာဟိုမရှိလိုက်တဲ့အခါကျတော့ဒီတိကျသွားတဲ့အချက်တွေပဲနော်။အဲ့တော့ကတော့ဒီဝါမပြန်ဟုတ်ရှင်းရှင်းပြပေါ့နော်အကျောင်းဝမ်းမစအားလုံးဘယ်လိုရလဲဘယ်လိုသုံးဆွဲလဲဆိုတော့သူကသိကြလို့
အဓိကနောက်တစ်ချက်ကဒီတိုင်ကြားစာထဲမှာအဓိကထောက်ပြထားတာဒီဥသိမ်းစိန်ကိုဒီယူရိုငွေ9တန်းထုတ်ပေးတဲ့ကိစ္စလည်းပါတယ်ဆိုတာလေအဲ့ဒါလေးလည်းရှင်းပြပြပါဦးရှင
်ဟုတ်တယ်အဲ့ဒါကကျွန်တော်တို့သိကြတယ်ဒီချက်တော့မသိဘူးကကျွန်တော်ကကြားတဲ့ဥစ္စာရှိဘူးကြားတဲ့ဥစ္စာကိုသိရတယ်သိနေတယ်ကျွန်တော်တို့မှတ်ကြပါလားဒါကျွန်တော်တို့သိဘူး
ဟုတ်မသိပါလေဒီလက်ရှိတာဝန်ယူထားတဲ့အမှုဆောင်အဖွဲ့အနေနဲ့မသိတာလားဒီ UOV 9တန်းကတကယ်ပဲထုတ်သွားတာလားမထုတ်ဘူးလား
ထုတ်တော့မထုတ်တော့ကျွန်တော်မသိကျွန်တော်တို့ပေါ့ကျွန်တော်တို့မသိဘူးရအစိုးရတွေကအားရကျွန်တော်တို့မသိဘူးဒီ UOV ငါးကားလို့ဒီဥစ္စာကိုသိကြတယ်ပဲနော်သိကြတဲ့ဆိုလို့ကျွန်တော်ကတစ်ခေါက်ပြရတာပြလိုက်တဲ့အခါကျတော့ဒီဥစ္စာတွေကိုအကုန်စူးစမ်းလိုက်တာသူကြည့်ကြဦးရတယ်ဘယ်လိုလဲသူစူးလိုက်တာပဲနော်သာတော့လည်းကျွန်တော်လည်းအကုန်လုံးတို့သူကြပါလေဘယ်လိုလုပ်ရလဲဆိုတော့အားရရှိတယ်ဘယ်ရည်ပွင့်လို့မြင်လာမှုမရှိလို့ဆိုပြီးတော့စောင်းသားပြီးတော့ပြလိုက်တာပေါ့
အဲ့တော့ဒီအသင်းအနေနဲ့ဒီရမုံတွေကိုတုံးဆွဲတာတော့တပိုင်းပေါ့နော်ဒီတင်းရံပုံတွေကကွာဟနေတဲ့ငွေငွေတန်းရှိဆွဲကြောကွာဟနေတဲ့ကိစ္စဟိုကပေါ်ပေါက်လာရတဲ့အဟာကိုလည်းပြောပြပေးပါရှင်အဓိကလေ
ကျွန်တော်ကကွာဟနေတာပေါ့ကွာဆင်းရမကွာဘူးကျနော်လူရဆင်းกว่าဆင်းกว่าနေရမဟုတ်ဘူးဘယ်လိုဖြစ်သွားလဲဆိုတော့ကျွန်တော်တုံးဆွဲတဲ့အခါမှာဟိုအခုကအဲ့ဒီပို့ဆိုရတော့တုံးဆွဲလိုက်အဲ့ဒီပို့တက်တုံးလိုက်တယ်ငါတော့ငါတော့ကုန်တယ်လေတော့ကျွန်တော်ကုန်တာကျွန်တော်တို့ကအဲ့လိုကုန်တဲ့အခါမှာကျွန်တော်ကမတိလိုက်ကျွန်တော်တို့မတိလို့ဆိုတော့အခုသဘောတော့ဥစ္စာသူဒီစောင်းမင်းတို့လို့လိုက်ငါတော့ဆိုပြီးတော့သူကအပါလေးဟိုလုတ်ခိုင်းလိုက်လို့ပဲပေါ့နော်ဟုတ်ကဲ့ဒီတော့ဒီလောက်တော့ပါတော့အဲကျွန်တော်ဒီထဲမှာပတ်စံဒီပတ်စံကျွန်တော်ဒီကျွန်တော်ဘာသာရေးလူမှုရေးတပတ်ခွေးအနေနဲ့ဆိုအဲ့ဒါပေါ့နော်အဲအဲ့လိုဆိုတာကတော့ဒေါ်လာအဝေးတော့ရှိပါတယ်အကြက်တန်းအားလုံးကျွန်တော်ရှိရတယ်အ
ဲ့တော့စည်ရင်းပြောင်းနေရအ
ောင်အ
ဲ့တော့စည်ရင်းပြောင်းနေရလို့ပ
ြောစည်ရင်းမပြောင်းဘူးတခါတစ်ခုနဲ့ဘာတစ်ခုမှစည်ရင်းမပြောင်းဘူးကကျဲအကုန်ရှိတယ
်အဲ့တော့
စည်ရင်းအကုန်ရှိတယ
်ဟုတ်ကဲ့
တော့အဓိကကတော့တို့ဘာဖြစ်လို့ဗာပြရလဲဆိုတော့ခါကြတော့ဗာဖြစ်လို့ဟိုဗာဖြစ်လို့ဗာဖြစ်နေလို့ဆိုတော့ခါကြတော့သူကဟိုကျွန်တော်တို့ဟိုခက်များများပေါ့နော်တချို့တိုင်ပြလဲဆိုတော့အဲဒီလိုတိုင်လိုက်တော့ဒါဟိုသူတို့မသိတဲ့ခါကြတာဒါတွေဘယ်လိုများရှင်းပြတော့အဲ့လိုပဲစေးပြောက်တယ်လက်စားထားတဲ့ဒါတွေခိုးပြိုက်တယ်လို့သူကထင်နေရပါတကယ်အဲ့လိုမဟုတ်ဘူးခိုးပြိုက်တာလည်းမဟုတ်ပျောက်သွားလည်းမဟုတ်အကောင်ကစဉ်အတိအကျရှိတယ်အဲ့ဒီကဘာပါကျွန်တော်တို့လူကျင်လာကျွန်တော်ကဒီဆေးပြောက်ကပျောက်တယ်လို့ကျွန်တော်ကဆိုလိုရတယ်မဟုတ်ဒါကြီးဘလို့ဘလို့ခွေးကိုသုံးဆွဲလို့ဆိုတော့ကျွန်တော်ပြည်ကျင်လို့ပြန်လာအဲ့ဒီခါမှာကျတော့ဒီကေဟိုရောက်ပေါ့ကျွန်တော်တို့ရဲ့အရင်လက်ထက်တည်းကခါကျတော့ကျွန်တော်တို့လည်းဝီးတဲ့ခါကျတော့ကျွန်တော်တို့လက်ထက်မှာလည်းမဟုတ်တော့ခါကျတော့ကျွန်တော်တို့အတိအကျမသိဘူးပေါ့ဒါကျွန်တော်တို့ဒီကနောက်ပိုင်းမှာလည်းအခုကျွန်တော်ဦးရုံးလို့လက်ထက်ထဲမှာကျွန်တော်ကကျွန်တော်တို့မရှင်းတာတွေကိုကျွန်တော်ပြည်ကျင်တာပေါ့နော်
ကြောင်မြရနာဥက္ကဋ္ဌဦးမြင့်ဟန်ပြောပြခဲ့တာပါရှင်။ရန်ကုန်မြို့ရဲ့မြို့ပြစနစ်ဟာနှစ်ပေါင်းများစွာကြာရိုရင်းပျက်စီးနေကြတာမလို့ပြန်လည်ပြင်ဆင်ဖို့အချိန်ယူရမှာဖြစ်ပြီးရန်ကုန်တိုင်းအစိုးရကအကောင်းဆုံးဖြစ်ရှင်းနေတယ်လို့ပြည်သူတွေဝိုင်းဝန်းပါဝင်ကြဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ VOA သတင်းတောက်ကိုစီသူကသတင်းပေးပို့ထားပါရှင်။
ရာသီဥတုကိုလိုက်ပြီးတော့ပူတဲ့အခါမီးပြတ်တာမိုးရွာတဲ့အခါမှာရေရှမ်းတာတွေအမြဲဖြစ်လေရှိတဲ့ရန်ကုန်မြို့ကိုမြို့ပြအင်္ဂါရက်နဲ့ညီဖို့အတွက်ရန်ကုန်တိုင်းဒေသကြီးအစိုးရကစူးစမ်းနေပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့ရဲ့မြို့ပြစနစ်ဟာနှစ်ပေါင်းများစွာတဖြည်းဖြည်းချင်းပျက်စီးရိုယွင်းလာခဲ့တာကြောင့်ပြည်ပြင်းမုံမံကြီးလုပ်ငန်းတွေမှာအခက်အခဲတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောပါတယ်။ပြီးခဲ့တဲ့လပိုင်းမိုးမကျခင်အချိန်တွေမှာလက်စစ်မီးမကျခဏပြတ်တောက်ခဲ့တာဟာလက်စစ်တအားထုတ်ပေးနိုင်မှုနဲ့တုံးဆွဲအားမမျှတာအပြင်လက်စစ်တအားပေးဆိုင်ုံတွေရဲ့အားနည်းချက်မြေအောက်တအားလိုင်းတွေရဲ့ချိုးယွင်းမှုတွေကြောင့်ဖြစ်ခဲ့ရတယ်လို့ရန်ကုန်တိုင်းလက်စစ်တအားပေးကော်ပိုရေးရှင်းကသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပါတယ်။ယူရင်းနေတဲ့လက်စစ်တအားဖြန့်ဖြူးရေးစနစ်ကိုပြည့်ပြည့်နိုင်ဖို့အတွက်ဒေသအစိုးရအနေနဲ့အများဆုံးစူးစမ်းနေတယ်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကြေညာပြပါတယ
်။ရန်ကုန်မြို့မှာရှိနေတဲ့လက်စစ်တွေချိုးလိုက်နေတဲ့အခြေအနေဒီအားလုံးပြည်ပြည်အခြေအနေဖြစ်ပါတယ်။ဒါမှမဟုတ်ပြည်ပထွက်လိုက်အားလုံးပြည်ရောလည်းအခြေအနေပြတ်ကြတယ်ပါ။ဒီအခြေအနေကပြထားချက်ပဲဖြစ်ပါတယ်ဒီခြေတွေကိုပြည့်ပြင်ဖို့အတွက်ဘီလီယံပေါင်းများစွာသောဝန်ကြီးလိုပါပါဒီအတွက်ကျွန်တော်တို့ရုံးနေမှာဖြစ်ပါဥပ္ပဝင်လေးလေးပဲပြောပြရစီဒီခြေတွေဒီအားလုံးမှာကျွန်တော်တို့ရပါတဲ့အခြေအနေပဲဖြစ်ပါတယ်ဒီကနေကျွန်တော်တို့စတင်ရုံးကန်မှာဖြစ်ပါတယ်ရုံးရနိုင်ဖို့အတွက်ကျွန်တော်တို့ကြိုးပမ်းနေပါတယ
်ဒါ့အပြင်မိုးရွာလာတာနဲ့အမျှလမ်းတွေပေါ်ရေကြီးရေရှမ်းတာတွေမကြာခဏဖြစ်တာတွေဟာလည်းမျိုးပြစနစ်ရဲ့ရေစီးမြောင်းတွေအတွင်အမိုက်တရက်တွေပိတ်ဆို့နေတာကြောင့်ရန်ကုန်မြို့နေပြည်သူတွေစီကန်းရှိကြဖို့ဝိုင်းဝန်းပါဝင်ကြဖို့ဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဒါ့အပြင်ရေနှုတ်မြောင်းတိဆောက်မှုတွေနဲ့မျိုးပြရေလွဲစနစ်တွေကိုလည်းပြုပြင်ရလိမ့်မယ်လို့ဝန်ကြီးချုပ်ကပြောပါတယ်
။ပြီးခဲ့တဲ့ဇန်နဝါရီမှာမြောင်းမှုရဲ့ order line ပြုကြတယ်။ order line ပြုကြမှုပေါ့။မတင်မတ်တော့ဆောက်လုပ်ထားတာတော်တော်ထူးကြပါတယ်။တန်တစ်ချောင်းမှမပေါ့။ဒီအတွက်ဒီမြောင်းကိုစနစ်တကျပြန်တိဆောက်ဖို့ကျွန်တော်တို့လုပ်တယ်ဒါကျွန်တော်ပုံမှန်လေးလေးပြောတာပါဒီမြောင်းတွေအကုန်လုံးကိုပြန်တွူးနိုင်ဖို့အတွက်အခုလမ်းမဘေးမှာမြောင်းတွေတစ်ခုကိုရေအမိုက်ဆယ်ဖို့ဆိုပြီးကားလေးရက်ခဏတစ်ပတ်ပြင်လိုက်ပြီးဖတ်သွားလိုက်ကျွန်တော်တို့ပတ်စံဘီလီယံနဲ့ချီပြီးကုန်ဆုံးပြီကာလချက်ချက်ခဲ့ပါအခုကျွန်တော်တို့ဒီပတ်စံကိုထိရောက်အောင်တွန်းနိုင်ဖို့အတွက်ညံ့ညင်ကျွန်တော်တို့တွူးမယ်ဒီတွူးမှုကိုကုန်ကြစိတ်ကိုကျွန်တော်တို့ပြင်မယ်စစ်စစ်ဒီခြေတွေတို့ကျွန်တော်တို့
ရန်ကုန်မြို့နယ်ပြည်သူတူဖြစ်တဲ့အငားရင်မောင်ဦးမင်းအောင်ကတော့မြို့ပြစနစ်ပြန်လည်တိဆောက်ရေးဟာအချိန်ယူရလိမ့်အောင်မယ်လို့သူ့အမြင်ကိုပြောပြပါရယ
်အပြောင်းလဲရတော့ဆက်ချင်းမလိုချင်ပါဘာပဲဆိုတော့နှစ်ပေါင်း54နှစ်လောက်ပျက်စီးသွားတဲ့ဟာဘယ်တော့မှပုံမှန် Facebook ထဲမှာကတ်တုံးနဲ့တွေ့တယ်အခုလင်ယူဦးတောင်းမွေးလို့မရဘူးသူကြီးစရာလေးပေါ့နော်အဲ့လိုပုံစံပဲအဲ့တော့ဒီ9နှစ်နဲ့တောင်မှပြီးမယ်မပြီးဘူးဆိုတာရက်တွေရတော့မပြောနဲ့တော့9နှစ်နဲ့တော့တိတ်ပြီးတော့မလွယ်ကူဘူးလို့မြင်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလက်စစ်မီမကြာခဏပြတ်ခဲ့တဲ့အပေါ်မှာကြိုတင်အကြောင်းမကြားတာတာဝန်ရှိသူတွေကအကြောင်းပြချက်ခိုင်ခိုင်လုံလုံမပြောခဲ့တာတွေအပေါ်မှာရန်ကုန်မြို့ကန်တွေကမကျေနပ်ခဲ့ကြပါဘူးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့နောက်ပိုင်းမှာလက်စစ်မီပြတ်တောက်တာပြုပြင်လုပ်ငန်းဆောင်ရွက်တာတွေအတွက်ပြည်သူတွေကိုအချိန်မီကြိုတင်အကြောင်းကြားသွားမယ်လို့ခရီးပြုခဲ့ပါတယ
်အာဒရင်းမီဒီယာတွေကိုအခုမှအသိပေးတာနောက်ဖြစ်တာနဲ့ချက်ချင်းအသိပေးနိုင်အောင်ကျွန်တော်တို့လုပ်ပါဘာကြောင့်လဲသိမှဖြစ်ဒီမှာပြည်သူလူထုကအခုမီးပယ်နေရာတွေဖြစ်မယ်ဆိုတဲ့အခြေအနေတွေကိုလည်းကျွန်တော်တို့အမြန်ဆုံးသိအောင်ကျွန်တော်တို့ပြောပါဘာကြောင့်လဲဆိုတော့ဒီမှာဒီအချိန်မှာထမင်းချက်တဲ့ဦးဒီအချိန်မှာရေမတင်သေးဘူးဒီအချိန်မှာဘာမှလုပ်သင့်ဘူးဆိုတော့သူစီမံနိုင်မှာဖြစ်ပါဘူးဒါပေမဲ့ကျွန်တော်တို့ရဲ့ပေးထားချက်နဲ့ကျွန်တော်တို့လုပ်နိုင်တဲ့အခွင့်အလမ်းကိုကျွန်တော်တို့သိထားဖို့လိုပါတယ
်ရန်ကုန်တိုင်းလျက်စစ်တာပေကော်ပိုရေးရှင်းအနေနဲ့နိုင်ငံတကာနဲ့ကမ္ဘာပံရဲ့အကူအညီယူပြီးတော့ရန်ကုန်မြို့မှာထပ်မံလိုအပ်နေတဲ့လျက်စစ်တာတွေတိုးချက်ဖြန့်ဖြူးပေးနိုင်ဖို့စူးစမ်းနေတယ်လို့လျက်စစ်တောင်းရှိသူတွေကပြောပါရယ်။ဒါ့အပြင်လာမယ့်နွေရာသီမှာရန်ကုန်တိုင်းဒေသကြီးအတွင်းလျက်စစ်ပြတ်တောက်မှုညှို့နှဲအောင်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့ရန်ကုန်တိုင်းလျက်စစ်တာပေကော်ပိုရေးရှင်းတို့ကသတင်းစာရှင်းလင်းပွဲအတွင်းကြေညာပြောကြားခဲ့ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2016ခုနှစ်ဇွန်လ1ရက်ဗုဒ္ဓဦးနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ24 30နဲ့40တို့ကနေနားဆင်နိုင်ကြပါတယ်ရှင်။ဒီချိန်ပိုင်းအတွင်းမှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါနေ့တိုက်ရိုက်လေလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်ချက်မှာတော့
စားတော့ဆိုင်ကအရင်နဲ့တွဲကောင်းတယ်ပေါ့။လူရအလွယ်တကူရတဲ့ခါကြတယ်အရက်ပြဿနာရှိတယ်ဆွဲလာတော့လေကုသရမယ်အကြောင်းကောင်းကောင်းမရှိဘူးအားနာကောင်းကောင်း
မြန်မာလူငယ်တွေမှုရဆွေဆွဲနေတဲ့ပြဿနာကိုကင်တွဲဖြေရှင်းရင်းနဲ့ပတ်သက်လို့ဒေါက်တာမြင့်ဦးရဲ့ဆွေးနွေးချက်ပါအဲ့နောက်အခုအရင်ဆုံးတော့ဒီကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ကောက်နှုတ်စူးစီးပြီးမနန္ဒချမ်းနဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ပေးထားပါတယ်ရှင်
လူခွေရေလှုပ်ရှားမှုတွေကိုကြွေးကြော်တန်တတ်တတ်ထက်လက်တွေ့လှုပ်ပြဖို့တောင်ဆန်းစုကြည်ကိုတိုက်တွန်းထားတဲ့ Human Rights Now is not a slogan ဆိုတဲ့ခေါင်းစဉ်နဲ့စောင်းမကိုတော့ Huffington Post blog မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုရှိရှိခေါင်းဆောင်မှုပေးနိုင်မှုအရေးတကြီးလိုအပ်နေတဲ့အကြောင်းစောင်းမရှင် American လူခွေရေလှုပ်ရှားသူ Jack Haley ကအစချီရေးသားထားပါတယ်။ခေါင်းဆောင်တရားဟာတိုင်းပြည်တစ်ခုကိုကိုစားပြုအတိတ်ပဲဖွင့်ဆိုနိုင်တယ်လို့တိုင်းပြည်တွေရဲ့အတက်အကျကိုလည်းဖန်တီးနိုင်တဲ့အကြောင်းတောင်အာဖရိကနိုင်ငံခေါင်းဆောင်ဟောင်းနယ်ဆင်မန်နဲလာနဲ့ဇင်ဘာဘွေခေါင်းဆောင်ရောဘတ်မူဂါဘီတို့ရဲ့စန့်ကျင်ဘဲနိုင်ငံရေးလမ်းစဉ်တွေကိုနှိုင်းယှဉ်ရေးသားထားတာပါမြန်မာနိုင်ငံမှာလည်းဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးအရာမြင့်မြတ်တဲ့လမ်းကိုသာရှောင်လန်းလိုက်မယ်လို့သူ့အနေနဲ့ယုံကြည်ထားတဲ့အကြောင်းလဲစစ်ဆိုးရွားတွေလက်အောက်ဖိနှိပ်မှုတွေနဲ့ကြုံရချိန်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ဘူးတဲ့ဆောင်းမရှင်ကရေးပါတယ်ဒေါ်ဆန်းစုကြည်အနေနဲ့အခုခါတိုင်းပြည်ကိုဥဆောင်နိုင်ပြီဖြစ်ပေမဲ့လည်းတချင်းကနေဆက်ဒေတာတွေမှာခြေဆိုင်ပြီးမြမအစိုးရကိုတော်လှန်နေကြတဲ့လူမျိုးစုလက်နက်ကင်ပြဿနာတွေကဆလို့ရိုဟင်ဂျာအရေးကိစ္စအဆုံးဖြည့်ရှင်းစရာတွေအများပြားရှိနေတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့အများကကြီးညိုခံရသူဖြစ်ပေမဲ့လည်းရိုဟင်ဂျာတွေရတဲ့နဲ့လူအခွင့်အရေးကိုမဖြည့်ရှင်းနိုင်ရင်တော့လေးစားမှုတွေဆုံးရှုံးရလိမ့်မယ်လို့လည်းဆိုထားပါတယ်။တောင်အာဖရိကခေါင်းဆောင်မန်နဲလာလူလူအများလေးစားကြည်ညိုခံရတဲ့လမ်းကိုလျှောက်ဖို့ရွေးချယ်မယ်ဆိုရင်တော့လူ့အခွင့်အရေးတွေကိုမဖြစ်မနေလေးစားလိုက်နိုင်ရမှာဖြစ်ပြီးအထူးသဖြင့်ဒီမိုကရေစီခေါင်းဆောင်နိုဘယ်ဆုရှင်တယောက်အနေနဲ့လုံရမယ့်တာဝန်တရဖြစ်တယ်လို့လဲဆောင်းမရှင်ကညီကုန်းချုပ်ရေးသားထားတာကိုတော့ huffingtonpost.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ Bangkok wants what army bases withdrawn from Thai territory ဆိုတဲ့ခေါင်းစဉ်နဲ့ The Airwadi online မှာဆောင်းမရှင်စောရနိုင်ကထိုင်းပြည်ပေါ်မှာရှိနေတဲ့UWSA ဝတ်တပ်ဖွဲ့ရဲ့အခြေစိုက်စခန်းနဲ့ရုပ်သိမ်းပေးဖို့ထိုင်းစစ်တပ်ကမြန်မာစစ်တပ်ကိုတောင်းဆိုလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာကျင်းပတဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေရဲ့အစည်းအဝေးအတွင်းတောင်းဆိုခဲ့တာဖြစ်ပြီးဒီတောင်းဆိုမှုဟာမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်အပြီးရပ်ပိုင်းအတွင်းမှာပဲထွက်ပေါ်လာတာပါ။အင်အား 3,000 အထိရှိမယ်လို့ခန့်မှန်းထားတဲ့ UWSA ဝတ်တပ်ဖွဲ့ဟာရခိုင်မြန်မာအစိုးရနဲ့1989ခုနှစ်မှာအပြစ်ခတ်ရဆေးရေးလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်ကြောင်းထိုင်းနိုင်ငံမြောက်ပိုင်းချင်းမာခရိုင်နဲ့နယ်ချင်းဆက်နေတဲ့ရှမ်းပြည်တောင်ပိုင်းတလျှောက်မှာအင်အား 1,000 လောက်ရှိနိုင်တယ်လို့ခန့်မှန်းထားတာပါ။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေနဲ့ရော UWSA နဲ့ပါနိစတူတူဦးကတော့ထိုင်းနယ်သားမှာရှိတဲ့သူတို့ရဲ့အခြေစိုက်စခန်းတွေကို UWSA ကရုပ်သိမ်းပေးလိမ့်မယ်လို့မထင်ကြောင်းမြန်မာစစ်တပ်ကလည်းအရင်ကအလားတူတောင်းဆိုခဲ့ပြီးပေမဲ့ဘာမှဖြစ်မလာတဲ့အကြောင်းအေယာဝတီမဂ္ဂဇင်းကိုပြောပါတယ်။ထူးခြားမှုတစ်ခုကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထိုင်းနိုင်ငံကနေပြန်လာပြီးရပ်ပိုင်းအတွင်းမှာရှမ်းပြည်တောင်ပိုင်းမိုင်းတုံနဲ့မိုင်းဆက်ဒေသတွေမှာမြန်မာစစ်တပ်အင်အားတိုးချဲ့လာတာကိုတွေ့ရတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဒါဟာစစ်အတွက်ကြိုတင်ပြင်ဆင်မှုပုံစံဖြစ်နေပြီးအဆုံးသတ်မှာတော့ဝတ်တပ်ဖွဲ့ကရှမ်းပြည်နယ်စပ်မှာနှစ်နေရာတရုတ်နဲ့နယ်စပ်ဝအထုဒေသမှာအဓိကထိန်းချုပ်ထားတယ်ဆိုတာနဲ့ညှိကုံချုပ်ထားပါတယ်
။ Myanmar needs to get dialogue going with students, teachers, education minister ဆိုတဲ့ခေါင်းစဉ်နဲ့ Channel News Asia မှာဆောင်းမရှင်မေဝေါင်းကမင်းကဆန္ဒပြចောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းနှိမ်နင်းခဲ့ပြီးတဲ့နောက်ကျန်နေဆဲတင်းမာမှုတွေကိုလျှော့ချနိုင်ဖို့အတွက်ဆိုရင်မြမအစိုးရအနေနဲ့ចောင်းသားတွေနဲ့ရောဆရာမတွေနဲ့ပါအပြန်အလှန်ဆွေးနွေးပြောဆိုကြဖို့လိုအပ်တယ်လို့ပညာရေးဝန်ကြီးတစ်ကပြောဆိုလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်။အရင်ဦးသိန်းစိန်ဆိုရလက်ထက်မှာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီး တာဝန်မကင်းသူတယောက်ဖြစ်တဲ့ဒေါက်တာမျိုးသိန်းကြီးကိုပညာရေးဝန်ကြီးခန့်တဲ့အပေါ်မှာတော်တော်များများကမေးခွန်းထုတ်ခဲ့ကြတာပါဒီမိုကရေစီနီးလက်မကျတဲ့ပညာရေးဥပဒေဆိုပြီးကျောင်းသားတွေကဆန္ဒပြခဲ့ရတာကနေရဲတွေရဲ့အကြမ်းဖက်ဖြိုခွင်းမှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်အတွေ့အကြုံကနေသင်ခန်းစာယူကောင်းယူခဲ့ပုံရတဲ့ပညာရေးဝန်ကြီးကတော့တက္ကသိုလ်ပညာရေးမှာလွတ်လပ်ခွင့်ရအောင်တဆင့်ချင်းစူးစမ်းခြင်းတယ်လို့ဆိုပါတယ်တချိန်တည်းမှာပဲစိန်ခေါ်ချက်တွေရင်ဆိုင်ရတဲ့အခါလက်တွဲလှုပ်ဆောင်သွားဖို့လိုအပ်ပြီးပညာရေးဝန်ကြီးဌာနနဲ့ကျောင်းသားတွေကြားတင့်မာမှုတွေကိုရှော့ချသွားဖို့အတွက်ကဆရာဆရာမတွေနဲ့ကျောင်းသားတွေအားလုံးပါဝင်ပြီးတော့အပြန်အလှန်ဆွေးနွေးပြောဆိုသွားဖို့လိုအပ်တယ်ဆိုတာနဲ့စောင့်မအောင်ဆုံးသက်ထားပါရရှင
်မနန္ဒာချန်ကောက်နှုတ်စူးစီတင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြမယ့် American Style အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကအစီအစဉ်ပို့ချထားပါရရှင်
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကားလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့်စကပိုက်ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုရဲသဘောဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတရံလဲငွေသိမ်းနဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမျက်တွေမြင့်မြက်ကလေးရမယ်ဆိုလို့ရှိရင်တော့သက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲလုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှံကုမ္ပဏီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကမ်းလှမ်းချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝယ်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လတ်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Style မနေ့ခင်အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးခဲ့တာပါရှင်အခုနားဆင်ကြရမယ်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်မတ်တန်ဂီထိုက်ကစီစဉ်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့တင်ဆက်ပေးတာကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညချမ်းတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ဒီညချမ်းမှာတော့ဒီမြန်မာလူငယ်တွေတက်လူငယ်တွေကြားမှာမှုရစေဝါအရက်သေးစားသုံးဆွဲမှုတွေကြောင့်လူမှုရေးဆိုင်ရာကျန်းမာရေးဆိုင်ရာစိုးကျိုးတွေကနေရောပါသက်သာစေဖို့ဘာတွေလှုပ်ဆောင်ကြဖို့လိုအပ်မလဲဆိုတာကိုဆွေးနွေးကြဖို့ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်ဒေါက်တာမြင့်ဦးနဲ့ကချင်ပြည်နယ်ပတ်ကြာဆန်မှုရတိုက်ဖြတ်ရေးလှုပ်ရှားမှုကိုဥဆောင်သူတဦးဖြစ်တဲ့ဦးမရန်ဂျာလာတို့ကိုဖိတ်ခေါ်ထားပါတယ်ပထမဆုံးတော့ဖကန့်ဒေသခံတဦးလည်းဖြစ်တဲ့ဆရာဦးမရန်ဂျာလာကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ရှင့်ဆရာဦးမရန်ဂျာလာဒီကချင်ပြည်နယ်တွင်းမှာလူငယ်တွေမှုရစေဝါသုံးဆွဲမှုနောက်ခါဆေးဆွဲတဲ့အခြေအနေကဘလောက်စိုးရိမ်ရတဲ့အနေအထားရှိနေပြီလဲရှင့်ဆရာအရင်ဆွေးနွေးပေးပါရှင
့်ဟုတ်ကဲ့ကျွန်တော်တို့ဒီ45နှစ်အရွယ်လူငယ်တွေကပုံပြီးမှပျက်စီးနေကြပါတယ်အများပဲလို့ဆိုရမှာပေါ့ဒီလူငယ်အရွယ်တွေကတော့သူတို့ဒီအပြောအပါမဲ့တဲ့အပေါင်းတင်မဲ့တဲ့အခါကျတော့ဒီအပေါင်းတင်ကနေပြီးတော့လဲအဲ့လိုသူတို့ဆေးသုံးဆွဲတက်လာကြတယ်ဆေးဆွဲသွားတဲ့အခြေအနေတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်မအခုဆရာဒေါက်တာမြင့်ဦးကိုကျွန်မဖိတ်ခေါ်ချင်ပါတယ်ဆရာရှင်ဒီအရက်သေးစားအပါအဝင်ပေါ့နော်မှုရစေဝါစွဲနေတဲ့လူငယ်တွေဒီမှုရစေဝါသုံးဆွဲမှုပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်
ဒီလူငယ်တွေကိုဟိုစောင့်ရှောက်ပေးနိုင်ဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုပိုင်းပေါ့နော်ဆရာအားမရတဲ့အချက်တွေများရှိပါလားဘာတွေများတိုးပြီးတော့လှုပ်ဆောင်ဖို့လိုပါသလဲရှင်ဆရာဘာတွေများတွေ့ရပါလဲ
အဓိကကကျွန်တော်တို့ဒီမှာနိုင်ငံကျန်းမာရေးစနစ်ပေါ့ဗျာနော်အဲ့မှာဒီနေ့ကအစိုးရတောင်းဝန်ယူထားတဲ့ဝန်ထမ်းအရေးသက်ကကျွန်တော်တို့က1000မရှိဘူး။ဆံအောင်အရေးသက်က3000လောက်ရှိတယ်။ပြင်ပရောက်နေတဲ့ဆံအောင်တွေက2000ဝန်းကျင်ပေါ့နော်။ဒီ2000ဝန်းကျင်ပုဂ္ဂလိကဆံအောင်တွေတော်တော်များများကဒီအရက်စီအစဘူးရစီဆရဲလို့စေကူတာတာအရက်ကူတာတာတွေကောင်းကောင်းမောင်မောင်ထရိနင်းမရဘူး။သူတင်တန်းတွေပါလေမရဘူး။ဒီလိုမျိုးဆေးအကြောင်းမှာတက်တဲ့ကာလာတွေ2နာရီလောက်တင်တန်းတက်တယ်။ကျွန်တော်သိရသလားပေါ့နော်။ဆံအောင်တက်ရမှာတယောက်လောက်ကတဲ့နှစ်နာရီလောက်တင်တာဟုတ်လားတက်ခုပါတယ်တဲ့ဆရာသာတောက်ချက်နော်အဲတော်တော်များများအဲ့လိုမရတဲ့ခါကြတော့ဒီပြဿနာလောကထဲမှာသူ့ဆေးကန်းရောက်တာလည်းသူ့ရေးဆေးဝါးဆွဲတဲ့လူကောင်းကောင်းမခုနိုင်ဘူးနောက်ဆေးအရက်ဆွဲတဲ့လူမခုနိုင်ဘူးနောက်တစ်ချက်ကပြည်ရင်းမှာကဒီအရက်ကဟိုတော်တော်များများဖြာဖြာဝယ်လို့လိုလဲပူရနေတော်တော်မျိုးရောပေါ့နော်တော်ရင်အဲများတော်လောနွမ်းလို့ရှာနေတယ်အရက်ကအင်မတန်ပေါ်နေတယ်ပေါ့နော်တော်နေရာတိုင်းမှာမြို့ရွာလမ်းတောင်တိုင်းမှာအရက်ဆိုင်ရှိတယ်ဒီအရက်တွေကိုလည်းကောင်းကောင်းဟိုနေပေါ့ဆိုဘိုင်တိုင်းတွေနဲ့ကြုံညာနေတယ်ဟိုတီတီမှာမကြုံညာဘူးကြုံညာအပြင်မဲ့ဆိုင်တိုင်းဆိုင်တိုင်းရဲ့ခုနဗန်နဲ့အမိုးကာတွေမှာအရက်ကြုံညာတွေကပြည့်တာပေါ့နော်အဲ့တော့ဒီစားတော့ဆိုင်ကအရက်နဲ့တွဲရောင်းနေပေါ့လူတွေကအလွယ်တကူရတဲ့ခါကြတဲ့အရက်ပြဿနာရှိတယ်ဆိုဆွဲလာတော့လေကုသရမယ်အပြောင်းကောင်းကောင်းမရှိဘူးဌာနကောင်းကောင်းမရှိဘူးဗမာတနေငံလုံးမှာဒီမွေးစေဝါနဲ့စိတ်အရက်ကိုဖြတ်ပေးတဲ့ဌာနကြီးကဖြည့်ုံဆိုလို့နှစ်ခုပဲရှိတယ်အဲ့တော့ဒါဒီယာရီကိုကုသနိုင်တဲ့ဆံအောင်ပေါင်းကအရောက်တရာကြော်ကြော်လေးရှိတယ်ဦးကနာမှာဆိုရင်စိတ်ဒီစိတ်ပြောတာဆိုင်အောင်ဆံအောင်ပေါ့နော်ကျန်တဲ့ဆံအောင်ဦးနာကျွန်တော်ပြော2000ကျော်လောက်လူနဲ့ထိတွေ့နေတဲ့လူတွေမရဘူးအခုကချင်ပြည်နယ်ထဲမှာဟိုဆရာကြီးပြောသွားတယ်ပေါ့14နှစ်35နှစ်သူကတော့အပေါင်းသင်းကြောင့်လို့သူကပြောတာပေါ့နော်ဒီအပေါင်းသင်းကြောင့်အရက်လိုလေကူကူရရှိနေတာတော့ကျွန်တော်သိရတဲ့လောက်ကမြစ်ကြီးနားတက္ကသိုလ်မှာရှိတဲ့တက္ကသိုလ်ကျောင်းသားတွေတောင်မှဦးစီဝါဆွဲနေတယ်သူတို့ရဲ့ဟိုပေါ်လုံးကွင်းတွေမှာဒီလိုစစ်ထုတ်အပ်တယ်လွတ်ပြစ်ထားရတယ်ဆိုတော့ဒါမျိုးတွေကျွန်တော်တို့ကြားသိနေရတယ်လေအဲ့တော့အဲ့ဒါကြီးအများကြီးဟာနေရာအနှံ့မှာအများဖြစ်နေတဲ့ကြောင့်ဒီကျန်းမာရေး policy တော့ဒါတွေအလွယ်တကူရနေတဲ့ထိန်းသိမ်းမှုမရှိဘူး။ဗမာနိုင်ငံမှာမွေးစေဝါပြောမွေးစေဝါဆန့်ကျင်ရေးနေ့ရှိတယ်။အရက်ဆန့်ကျင်ရေးနေ့မရှိဘူး။မွေးစေဝါကိုစောင့်ရှောက်ပါဖို့ဒီနေ့ NGO ရှိတယ်။အရက်ကိုထိန်းသိမ်းပါပေထိန်းသိမ်းပေးမဲ့ alcoholic anonymous ဆိုတာကျွန်တော်နိုင်ငံမျိုးမှာမရှိဘူးပေါ့နော်။အဲ့တော့အဲ့လို NGO အဲ့အရက်ထိန်းသိမ်းမဲ့အလုပ်တွေလုပ်တဲ့ NGO တွေလည်းအင်မတန်ရှားပါတယ်။နောက်တစ်ခုကဗမာနိုင်ငံကမွေးစေဝါထုတ်တဲ့နေရာမှာကဘာမှာဒုတိယလိုက်ပေးမယ်။ဆံအောင်လေထဲမှာဆေးကုဖို့အတွက်မော်ဖင်းဆိုတဲ့ဆေးကိုခိုင်ခွင့်မရှိဘူး။နောက်မွေးဆေးဝါးဆေးုံပေါ့နော်။ရန်ကုန်တို့ရန်ကုန်မှာရှိတဲ့ဆေးုံကြီးမှာကျွန်တော်ရဲ့တူအရင်ခောက်ခောက်ကသွားပြီးအရက်ချက်ဖို့တတ်တတ်တယ်။အဲ့တော့အဲ့မှာရှိတဲ့ဝန်တန်းတွေနဲ့ပတ်ဝန်းကျင်ကပါလဲဆိုတော့သူတို့ကဥက္ကဋ္ဌကမွေးဆေးဝါးဆေးုံကရတဲ့ဆေးကဝါးတွေနဲ့မက်သက်တုံးတွေပြီးတဲ့တာနဲ့ပထမအရက်ဆွဲပြီးသွားတဲ့လူကနောက်တစ်ခါပြောမွေးဆေးဝါးဆွဲသွားတာပေါ့နော်။သူကကူညီတယ်လို့နဲ့သူအဲ့တော့ဒီဝန်တန်းနေနဲ့ပတ်ဝန်းကျင်မှာရှိရတယ်ဆေးရုံကြီးကအရင်သူကတော့လူထောင်မဟုတ်ဘူးလို့ပြောပေမဲ့လည်းဒီလူတွေကိုစက်မှတ်ထိန်းသိမ်းထားအောင်အញ្ញံကိုလူငယ်တွေမှာကျွန်တော်တို့ကိုင်းပေါ့ဒီသွားတော့ကတော့အရက်ချက်ကိုသွားတာဒါပေမဲ့ဆေးရုံရောက်ခါမှနောက်ထပ်မွေးရင်ဆေးဝါးတွေသုံးဆွဲလာတတ်တဲ့အမျိုးတွေကျွန်တော်တွေ့ရှိနေရတာပေါ့နော်အဓိကကတော့ဗမာပြည်ရဲ့ကျန်းမာရေးမွေးဆေးဝါးဆိုပြီးမှဒီ mental health policy ခေါ်တာပေါ့နော် drug policy တွေကျန်တဲ့ပြည်ရင်တောင်းလေးဖို့လိုတယ်လို့ကျွန်တော်ကမြင်ပါတယ်ခင်ဗ
ျဆွေးနွေးမယ်ကျမတို့သောရရှင်တွေကိုတစ်လှည့်အချိန်ပေးချင်ပါတယ်ရှင်ကိုစော်လင်းအောင်ဆွေးနွေးပါရှင
်မတော်ဆဲအောင်ဘာတွေလုပ်စီရှင်တယ်လဲဆိုတော့ကျွန်တော်ကဒီအရောင်းနဲ့ဆိုင်နေပေါ့နော်မွေးဆေးဝါးဆိုတာရောင်းတဲ့လူရှိလို့သုံးဆွဲတဲ့လူလည်းရှိတာပါဗျအဲ့ရောင်းတဲ့လူတွေကိုရောင်းတဲ့ဆိုင်တွေကိုပေါ့နော်ပိတ်ပြီးတော့ရောင်းတဲ့လူတွေကိုအရေးယူမယ်ဆိုရင်ရောင်းတဲ့လူတွေကိုလည်းအရေးယူပေးရမယ်နောက်ပြီးတော့တောင်းတဲ့လူတွေကိုလည်းပေါ့နော်အဲကိုကိုတိုင်းလည်းဒီရှောင်ကျင်စီတင်ပါတယ်ဗျအဲ့လိုဆိုရင်တော့မွေးဆေးဝါးတွေကိစ္စင်ပြီးတော့ဒီမြန်မာနိုင်ငံကြီးကျန်းမာရေးပြန်ကောင်းလာမယ်လို့ကျွန်တော်ထင်ပါတယ်ဗ
ျနောက်ကျမတို့သောရရှင်တဦးကပြပို့ထားတာမှာလဲဒီအလားတူပါပဲအချင်းပြတ်ချဆမှုကင်းမှတရားဥပဒေစိုးမိုးမှုရှိမှမူရစေစီမံချက်ကအောင်မြင်မှာဖြစ်တယ်လို့ဆွေးနွေးထားတာပါရှင်။ဆီယံမရန်ချာလာဆွေးနွေးပေးပါရှင်။တကယ်ရောဒီလိုမူရစေဝါထုတ်လုပ်သူတွေအရင်းခံတွေကိုတရားဥပဒေစိုးမိုးမှုရှိဖို့အုပ်ချုပ်နိုင်ဖို့ထိမ့်သိမ့်နိုင်ဖို့ဆိုတာဟိုအလုပ်ဖြစ်နိုင်မယ်နီလန်မြန်ရှိပါသလားရှင်။ဘာအများလုပ်လို့ရနိုင်ပါသလဲ။
အတိတ်ကတော့ဒီကျွန်တော်လက်ရှိနိုင်ငံတော်ကိုအုပ်ချုပ်နေတဲ့တာဝန်ရှိလူပုဂ္ဂိုလ်တွေကအရေးကြီးတယ်လို့ကျွန်တော်အနေနဲ့မြင်ရပါတယ်။ဒါလည်းဆိုတော့ဒီမူကြီးစေဝါအခုလိုမူလိုပေါက်လာတယ်မူကြီးစေဝါဆက်ပြူးတယ်ရောင်းဝယ်တယ်ဆိုတော့ဒီအရင်ခံကနိုင်ငံရေးမှာတော့အရင်ခံတယ်။ဒါလည်းဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့တမိုင်းကိုကြည့်လိုက်တဲ့အခါဒီ
လွတ်လပ်ရေးရခါစမြန်မာနိုင်ငံကဒီမိုကရေစီနိုင်ငံဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီလွတ်တော်မှာတိုက်ပင်းဆွေးနွေးမှပြည်လည်မဲ့ဟာကိုလွတ်တော်မှာသူဆွေးနွေးမှုမပြည်လည်နိုင်တဲ့ခါကျတော့အခွဲခွဲအပြည့်ပြည့်တွေဖြစ်ပြီးတော့အလန်နီအလမ်ချူဆိုပြီးတော့တိုင်းသားတွေကွဲပြဲပြီးတော့လက်နဲ့ဆွဲကြိုင်လာတဲ့အချိန်မှာဒီကုအဖွဲ့အစည်းတွေကိုရပ်တည်နိုင်ဖို့ငွေရေးကြေးအဲ့ဒီငွေရေးကြေးတွေရနိုင်ဖို့ဆိုတာဒီမတရားငွေရေးဆေးဝါးတွေရနိုင်ပြီသူတို့ငွေရေးဆေးဝါးလုပ်ငန်းတွေကိုသူတို့လုပ်လာတဲ့အခြေခံလို့ကျွန်တော်အနေနဲ့လည်းတုံ့တက်ရပါတယ်ပြီးတော့လည်းဒီနောက်ပိုင်းအစိုးရအဆက်ဆက်မှလည်းအဲ့လိုနဲ့ကျွန်တော်တို့ဒီအဓိကတော့ဒီနိုင်ငံတော်ရဲ့တာဝန်ရှိလူပုဂ္ဂိုလ်တွေကဥပဒေကိုဥပက္ခပြုပြီးတော့ချင်းရဆိုင်ပြီးတော့လုပ်လာတဲ့ခါကျတော့ဒီမူကြီးစေဝါကမြန်မာနိုင်ငံမှာအင်တာမဒီအန်ဒီအဂျီချက်ရောက်လာတဲ့ဟိုအဆင်ရောက်သွားတယ်လို့ကျွန်တော်ကအဲ့လိုပဲမြင်ရတယ
်ဒီလူတွေကိုတားဆီးနိုင်ဖို့အပြင်ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာခုနဆရာဦးမြင့်ဦးဒေါက်တာမြင့်ဦးလည်းပြောသွားသလိုပါကျန်းမာရေးစောင့်ရှောက်မှုဘိုင်းကလည်းမနိုင်မလင်းဖြစ်တော့လက်တော်လောလောလတ်လတ်အနေနဲ့ဟိုထိမ့်ထိမ့်သိမ့်သိမ့်ဖြစ်နိုင်တဲ့အလားအလာမျိုးပေါ့နော်ကျမကြီးစောင့်ရှောက်မှုဘိုင်းကပြင်နိုင်မဲ့အလားအလာရောရှိပါလားရှင်ဆရာဒေါက်တာမြင့်ဦးဆရာဘလို့မြင်ပါလဲ
အဲ့တော့စစ်ကူတာကြီးအပိုင်းပေါ့နော်ကျွန်တော်ခုနပြောသလိုဆံအောင်နေရပုံပြင်ပုံနေအစိုးရဆံအောင်နေနဲ့ပဲကျွန်တော်တို့ဟိုအားကိုးလို့မရတော့ဘူးတနင်္ဂနွေလုံးမှာလူ့စေဝါပြန်လဲထူထောင်ရေးဌာနက36ခုလောက်ရှိတယ်ဆပ်စင်တာလေးတွေကျွန်တော်ရှိတယ်အဲ့တော့ဒါလေးတွေကလည်းဟိုသိလူသိမသိကြဘူးပေါ့လေနော်ဒါဆေးရုံမျိုးရေးဆေးရုံနေရုံပဲရှိတယ်ဒါကိုလည်းကျွန်တော်တို့ကဒီမျိုးရေးဆေးဖြတ်ပေးတယ်ဆိုတော့စနစ်တကျမရှိတဲ့ကြောင်တခြားမျိုးရေးဆေးတစ်ခုကိုအရက်ဆွဲလို့သွားတာမျိုးဆေးဝါဆွဲရတဲ့ကဏ္ဍလေးရှိတယ်အဲ့တော့ကျွန်တော်ကပုဂ္ဂလိကခန္ဓာပေါ့နောက်ခုနပြောတဲ့ဟိုနည်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနောက်ကလူမှုအဖွဲ့အစည်းတွေဒါတွေကိုကျွန်တော်များများညီတောင်ဖျောက်ပေးရမှာပေါ့နော်ကျွန်တော်ခုနအရက်ဒိဋ္ဌပြောတဲ့ဆိုလို့ရှိရင်ကျွန်တော်တို့ပမာဏနိုင်ငံမှာနိုင်ငံကနဲ့ကျွန်တော်တို့နိုင်ငံကနေပြောဆိုတဲ့အခါတိုင်းအရက်ပြန်လေဟိုထူထောင်ရေးတရားဌာနဆိုတာမရှိဘူးအဲ့တော့ဒီလူကပြန်ပြန်ပြီးတော့ပဲတောက်တယ်တောက်တယ်ခဏခဏဖြတ်တယ်အရက်ဖြတ်တယ်လူကတခါကျအခါ20မကဘူးဖြတ်တယ်ခဏတော့ပြတ်သွားတယ်ပြန်ပြန်လို့အဲ့တော့ repetition ပေါ့ဒီဟာကို down down through အလုပ်ကင်သွင်းပေးတာဝါနာပါရလုပ်ပေးတာဒါမျိုးကပြန်လဲထူထောင်ရေးလုပ်ငန်းတွေတော့အများကြီးလုပ်ဖို့လိုတယ်အဲ့ခါကျဒေသတွေမှာလုပ်ဖို့လိုတယ်လူပြည်နေရာမှာလည်းဆရာအောင်နေတာမတောက်လူမျိုးရေးအဖွဲ့ကြီးတွေအများကြီးပါတယ်ပေါ့နော်အဲ့တော့ပင်နန်းနေလည်းအများကြီးပေးရတယ်ကျွန်တော်မှအတွေ့အကြုံကအရင်နဲ့ပဲပြီးတော့ကဆရာအောင်နေရောပြပပုဂ္ဂလိကဆိုတော့ပုဂ္ဂလိကပုဂ္ဂလိကလုပ်နေတယ်လို့မမြင်ပဲနဲ့ပုဂ္ဂလိကနဲ့အစိုးရနဲ့ပေါင်းဆက်တဲ့ကျွန်တော်တို့ပေါင်းခုမကနေတဲ့တခုပေါ့ဗျာအဲ့ဒါကိုကျွန်တော်လုပ်ရမယ်အခုလည်းအစိုးရကလည်းစပြောနေပါပြီ public private partnership ဆိုပြောပါနော်အစိုးရကြီးကမနိုင်နိုင်ဘူးတော့မှအဲ့တော့ကျွန်တော်ကပြပအစိုးရရဲ့ပြပရောက်နေတဲ့ပုဂ္ဂလိကဆရာအောင်တွေကိုတုံးချပါပုဂ္ဂလိကဆေးအောင်တွေကိုတုံးချပါသူတို့လည်းညီတော်ပြပေးပါသူတို့လည်းသင်တန်းပေးပါသူတို့လည်းခုနကနိုင်ငံတကာအတွေ့အကြုံတွေပေးပါကျွန်တော်ကဒါမှမဟုတ်ကျွန်တော်ကဒီပြင်ပမှာရောက်နေတဲ့ဆရာအောင်တွေကိုသင်တန်းတွေပေးပြီးသူတို့ဆက်လုပ်ပြီးတော့ဒေသတွေမှာခုနကပြောတဲ့ alcoholic anonymous ပေါ့လူလူအခြေကြည့်တဲ့နေရာမှာဆရာအောင်ဝင်ပြီးတော့ကောင်ဆယ်လင်းနှိမ့်သိမ့်ဆွေးနွေးပညာပေးတာတွေလုပ်မယ်ဒီလိုမှတော့တယောက်တယောက်အတွေ့အကြုံတွေ share လဲဆိုရင်ဖြတ်လဲကြမယ်ဆိုမှအချင်းချင်းကဒီအရက်ကိုတစ်ခါချက်ပြီးရနဲ့နောက်ကိုပြန်မတော့တော့ဘူးဆိုတဲ့စင်သားကိုရောက်သွားမယ်
ကြာကျေးဇူးပါအဲ့တော့ကျမတို့ဆွေးနွေးဖို့စောင့်နေတဲ့ကျမတို့သောရရှင်တွေကိုအလှည့်ပေးပါမယ်ရှင်ဥချင်းမြင့်ရှိပါတယ်ရှင်မန္တလေးကဥချင်းမြင့်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါကျွန်တော်တို့ကလေနှစ်ပေါင်းများစွာကျွန်တော်တို့အစိုးရနိုင်ငံသမားနိုင်ငံရေးသမားတွေရဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုစီဆောက်ကြတယ်အဲ့ဒီစနစ်ဒီနဲ့ကျွန်တော်တို့ကဟိုသူတို့ဖြတ်တန်းခဲ့တဲ့ကာလတွေမှာကျွန်တော်တို့ပြည်သူလူထုကိုကျွန်တော်တို့လိုဖော်မလဲအညွန့်တုံးအစာတုံးဖြစ်အောင်ဆိုရဲစိတ်နဲ့ဖြစ်စီရည်ရွယ်ချက်နဲ့ဖြစ်စီဓမ္မမဟုတ်အဲ့ဒီလိုအားနေပြီးတော့ကျွန်တော်တို့ကင်းလို့အောင်သူတို့မှဘလို့မှလုံဆောင်ခဲ့ခြင်းမရှိဘူးပေါ့ခင်ဗျအဲ့ဒီကြတော့ကျွန်တော်တို့ကဒီနေ့ဒီခေတ်ကြတော့ကျွန်တော်တို့ဒီမူကြီးစေဝါနဲ့ကျွန်တော်တို့ပြည်သူလူထုကိုကျွန်တော်တို့ပြည်သူလူထုဝန်ဆောင်မှုပေးတဲ့ဒီမိုကရေစီအစိုးရလည်းကျွန်တော်တို့ဒီခုဆိုရင်ကျွန်တော်တို့ပေါ်ပေါက်လာပြီပေါ့အဲ့ကြတော့ကျွန်တော်တို့ဒီမိုကရေစီအစိုးရလူမှုရေးချဲ့တဲ့အစိုးရလက်ထက်မှာကျွန်တော်တို့ဒီလိုပြည်သူပြည်သူလူထုကိုဗဟုပြုတဲ့စနစ်ပြည်သူလူထုကိုဒီငွေမျိုးဘဝကိုမျက်မြင်ပေးတဲ့စနစ်နည်းစနစ်တွေဟာကျွန်တော်တို့မဟုတ်ချမသွေဖြစ်ပေါ်လာမယ်လို့ကျွန်တော်တို့ကတော့ကြုံကြည်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင
်ဒီစနစ်ဖြစ်တဲ့အတွက်ကြောင့်မှာ
ဟုတ်ကဲ့ပါရှင်ဦးချင်းမြင့်ကျေးဇူးတင်ပါတယ်ရှင်ကျွန်မနောက်ထပ်သောရရှင်တယောက်ကိုအလှည့်ပေးခြင်းပါတယ်ရှင်ကိုတန်းအောင်ပါရှင်ဇလွန်ကဖြစ်ပါတယ်ကိုတန်းအောင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါခင်ဗျတကယ်ဆိုရင်ဒီမူကြီးဆေးတွေကြောင့်ကျွန်တော်တို့တော်တော်လေးစိုးစိုးတွေပြည်သူလူထုမှာခံစားနေရပါတယ်ဒ
ီးရတဲ့အာဏာရှင်တွေလက်ထက်နဲ့အခွန်ကိုအတွက်ကိုဦးစားပေးပြီးဒီကျမ်းမာရေးနဲ့မညီမျှတဲ့ဒီအရက်တွေကြောင့်တော်တော်လေးကိုတက်တန်းနေငယ်ငယ်ရွယ်နဲ့ဆုံးရှုံးနိုင်တယ်ကျွန်တော်တို့မျက်မြင်တွေ့ရပါတယ်။အဲဒီတော့ကျွန်တော်တို့ကြည်လူလူအနေနဲ့သဘောထားပြရရင်တော့ရှင်းနိုင်ဒီအရက်ချက်ဆက်ယုံလို့လုံးဝပိတ်တင်ပါတယ်ခင်ဗျ။အခွန်အတွက်ကိုမကြည့်ပဲနဲ့အဲ့ကျွန်တော်ကြည်လူလူတွေမှာရန်နဲ့နာပါတယ်ခင်ဗျ။
ဟုတ်ကဲ့ပါရှင်ကုသအောင်
တို့ကျွန်တော်ဆွေးနွေးခြင်းပါ
ဟုတ်ကဲ့ပါကုသအောင်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်ကျမတို့စောင့်ဆိုင်းနေတဲ့သောရရှင်တူရှိပါတယ်ရှင်ကုတင်သေးဝင်းဖြစ်ပါတယ်ကုတင်သေးဝင်းဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ဗျာအကုန်လုံးအခေးဆက်ဆက်ကလောက်လာခဲ့တာတို့အာရာရှင်တွေလောက်လာခဲ့တဲ့အဲတို့တရားဥပဒေမစိုးမိုးတဲ့ကိစ္စပေါ့ရှေးသမင်းဘဲအတွက်မင်းကြီးသားအတွက်ဆိုတာမျိုးတို့ပဲခင်ဗျာအကုန်လုံးအဲ့ဒီကမူးရစ်စေရောခင်ဗျာအရက်တွေသာဥပရပဲထုတ်နေတယ်ဗျာအရက်တွေရောပါရောဥပရထုတ်တယ်မူးရစေွားဆိုတာလည်းဘယ်ရထွက်လဲ။ညာခုပိုင်ရှင်မဲ့ဆိုတာဘာဖြစ်လို့ပိုင်ရှင်မရမှာတော့ပြဟုတ်တယ်မလား။ပိုင်ရှင်ရောက်ပေါ်ထုတ်ပြီးကာလမောကိုပိုင်ရှင်မဟုတ်တာတွေကြောက်လို့ရတယ်ဗျာ။အဲ့တော့ရှင်းသမင်းဘယ်ရတော့မင်းကြီးတွေတရားဥပဒေကတကယ်ဆိုဖို့ဘယ်သူမျက်နှာမှမတောင်းနဲ့။ဒါဆိုရင်တိုင်းပြည်မှာမူးရစေွားကျန်တဲ့ဖြစ်သွားလိမ့်မယ်။ကျွန်တော်ကဒီတိုင်းပဲကြံနေတယ်ဒီ။ဟုတ်တော့ဥပဒေကိုပိုင်တော်သုံးသွားတဲ့လူတွေကဥပဒေအသုံးစားလုပ်နေကြတာ။ခုကနားလေတာ။အဲ့တော့ဥပဒေပိုင်တော်သုံးသွားတဲ့လူတွေအသုံးစားလုပ်နေတာ။
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်နောက်ထပ်ကျမတို့သောရရှင်တယောက်ဖြစ်တဲ့ကိုသေးနိုင်လင်းကလည်းဒီမှာစာပေးပို့ပြီးတော့ဆွေးနွေးထားပါတယ်သူ့စာထဲမှာတော့ဒီမူးယစ်ဆေးဆွေးနေသူတွေကိုစည်ရင်းပြုစုပြီးမက်တရုံးစင်တာတွေဖွင့်ပေးရမှာပါတဲ့နောက်တစ်ခုကတော့လူငယ်တွေအရက်သေးစာတောက်စားမှုရော့စေခြင်းရင်ကတော့ဘောလုံးကွင်းတွေဗောလီဘောကွင်းတွေရှိအောင်ပြန်လုပ်ရမယ်တဲ့စာကြည့်လိုက်တွေဖွင့်ပြလောက်အောင်အစိုးရကိုယ်တိုင်ကမကထလုပ်ရမယ်အဆအုံသာရှိပြီးစောက်စဒန်းမရှိဘူးဆိုတာမျိုးလည်းမဖြစ်เสียပါဘူးလို့ပြောထားပါတယ်အဲ့တော့ကျွန်မဒေါက်တာမြင့်ဦးကိုကျွန်မအစီအစဉ်အဆုံးမတတ်ခင်1မိနစ်လောက်အချိန်ရပါတယ်ရှင်ဆရာအဲ့တော့ဒီလူငယ်တွေမူးယစ်ဆေးဆွဲနေတဲ့လူငယ်တွေကဒီအဖမ်းအစီခံရမယ်အရေးစိုးရင်စရာမလိုပဲနဲ့ထွက်ပြီးတော့ကုသခံလို့ရတဲ့ဆေးဖြတ်ချင်တဲ့လူတွေမူးယစ်ဆေးဆွဲနေတဲ့သူတွေအရက်ဖြတ်ချင်တဲ့လူတွေဒီလူတွေဟာသူတို့ရဲ့ဂုံတိတ်ခါသူတို့အတွက်လုံခြုံမှုရှိရှိနဲ့ဆေးဖြတ်လို့မူးယစ်ဆေးဖြတ်လို့ရနိုင်တဲ့အနေအထားရှိပြီလားရှင်ဆရာ
ကျွန်တော်ဆရာတော့ကျွန်တော်တို့ဒီမူးယစ်ဆေးဝါးဥပဒေပြဋ္ဌာန်းထားတယ်ဒါပေမဲ့ခုနပြောတော့သူဒီလူတွေမှာတိတ်ခါရှိရှိကုသရေးဆိုတာမရသေးဘူးပေါ့အဲတော့အဓိကလူနာတွေရဲ့ right ပေါ့နော်ဒီသူတို့ကုသခံယူတဲ့နေရာမှာခုနကသူတိတ်ခါရှိသူတို့မခွဲမခြားမဆက်ဆံပဲနဲ့ခုနပြောလို့ပေါ့တကယ်ကိုမူးယစ်ဆေးဝါးဖြတ်တဲ့ရန်ကုန်ဆေးယောဂဆေးရုံကြီးမှာအစားဒီလိုပတ်ဝန်းကျင်ဆိုကျွန်တော်မရနိုင်သေးပါဘူးအဲ့ဒီအတွက်ကိုကျွန်တော်ကဆေးရုံအုပ်ချုပ်ရေးခန္ဓာအပိုင်းပေါ့နော်ပြည်ပင်ကောင်းလေးကိုကျွန်တော်လုပ်ရမယ်ဝန်တန်းတွေအောက်ခြေဝန်တန်းတွေအစားပေါ့အောက်ခြေဝန်တန်းကဝတ်စုံဝတ်ပြီးတော့ကျွန်တော်ဒီမူးယစ်ဆေးဝါးတက်ရောက်နေတဲ့လူနာကိုကျွန်တော်အိမ်ပြန်ပို့ပေးတယ်ဆိုတဲ့သဘောနဲ့ဒါပေမဲ့လမ်းမှာအရက်တိုက်လာတယ်လမ်းမှာအဲ့လူကြီးကတဆန်ဖြူရဲဒါမျိုးကိုကျွန်တော်ရှိနေတာတွေ့နေရတာကိုအဲ့တော့ဆိုတာကတမက်နဲ့ဆယ်ဆယ်ပြောဆက်တဲ့အတွက်ကြောင့်တို့ဆရာတွေတော့အများကြီးပဲဗျာအဓိကကလူငယ်တွေကိုကျွန်တော်ကပညာရဆိုင်ရာသုံးပါးကြာအတူတူရဲ့ဟိုနေအမှုပညာသူပြီးမဟုတ်ဝါသနာပါရာတော့အလုံးလက်မဲ့ဖြစ်ရင်ပို့ပြီးတော့မျိုးစေဝါပို့ဖြစ်တယ်ဗျာအဲ့တော့တို့အတွက်အချိန်ကြီးအားနေတာပေါ့နော်အဲ့တော့ကျွန်တော်ကတခုခုသူတို့ occupy လုပ်ခိုင်းအားမယ်ပြီးတော့ဝါသနာပါရာကြောင်းပါအားကစားအမျိုးမျိုးပေါ့နော်ကျွန်တော်ဟိုကစိုက်ပျိုးရေးပေါ့နော်အသင်းလေးတွေဖွဲ့ပြီးတော့ဒီလိုလူငယ်တွေကစားသူတို့တစ်ချိန်လုံးလုပ်ပြလိုက်မယ်ဆိုလို့ရှိရင်တော့မျိုးစေဝါတက်ကိုသူတို့လမ်းကြောင်းလွှဲတာကျော်နေသွားပါလိမ့်မယ
်ကျမတို့ရဲ့အင်ကာနစ်ညာချန်ထရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုပါရှင်ဥစားဆွေးနွေးပေးခဲ့ကြသူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
မတင်ကြီးထိုက်စီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းကိုနားဆင်ခဲ့ကြရတာပါ။တပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းအစီအစဉ်တွေကိုတော့အင်္ဂါနဲ့စနေညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံကငွေကြေးဆိုင်ရာစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးထင်သာမြင်သာရှိမှုနဲ့တာဝန်ခံတာဝန်ယူမှုပိုင်းဆိုင်ရာတိုးတက်အောင်ကြိုးစားနေမှုတွေကိုကူညီပံ့ပိုးပေးဖို့အတွက်ကနဦးအစီအစဉ်တစ်ခုကို American သံမတ်ကြီး William Heath နဲ့ Cambodian စီးပွားရေးနဲ့ဘန်ဒါရေးဝန်ကြီး Onpon Monirot တို့ကမကြသေးခင်ကပဲစတင်လိုက်ပြီးဖြစ်ပါတယ် USAID နဲ့ OTA လို့ခေါ်တဲ့ American ဘန်ဒါရေးဝန်ကြီးဌာနဤပညာအထောက်အကူရုံးတို့ပူးတွဲပြီးလှုပ်ဆောင်တဲ့ဒီကနဦးအစီအစဉ်ကနေ OTA ကကျွမ်းကျင်သူတွေနဲ့ MEF ကကမ္ဘောဒီးယားစီးပွားရေးနဲ့ဘန်ဒါရေးဝန်ကြီးဌာနတို့အတူပူးပေါင်းပြီးကမ္ဘောဒီးယားအစိုးရရဲ့ဘန်ဒါငွေကြေးဆိုင်ရာစီမံခန့်ခွဲမှုပြုပြင်ပြောင်းလဲရေးကိုလှုပ်ဆောင်တာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံရဲ့ငွေကြေးဆိုင်ရာအရင်းမြစ်တွေကိုထင်သာမြင်သာရှိပြီးထိထိရောက်ရောက်စီမံခန့်ခွဲမှုဟာရေရှည်နိုင်ငံစီးပွားရေးဖွံ့ဖြိုးကြီးထွားမှုအတွက်အရေးပါတယ်လို့တမန်ကြီးဟစ်ကပြောပါတယ်။ စီးပွားရေးနဲ့ဗန်နိုင်းဝန်ကြီးဌာနရဲ့ဝင်ငွေဟာ2011ခုနှစ်မှာနိုင်ငံ GDP ရဲ့ 15.6 ရာခိုင်နှုန်းရှိရာကနေ2013မှာ19ရာခိုင်နှုန်းကျော်သွားခဲ့တာမို့ဒါဟာကမ္ဘောဒီးယားအစိုးရအတွက်လူမှုရေးကဏ္ဍတွေမှာတုံးဖို့အပိုဝင်ငွေရစေတာဖြစ်ပါတယ်။အခုလှုပ်ဆောင်ခဲ့တဲ့သဘောတူညီမှုကနေကမ္ဘောဒီးယားစီးပွားရေးနဲ့ဗန်နိုင်းဝန်ကြီးဌာနအတွက်ဘတ်ဂျက်အရင်းမြစ်ဆိုင်ရာထိရောက်မှုရှိအောင်မြင့်တင်ပေးတဲ့နောက်ဆက်တွဲတိုးတက်မှုတွေရှိအောင်လည်းအကူအညီပေးနိုင်မှာဖြစ်ပါတယ်။ဒီသဘောတူညီမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်နေ OTA အကြံပေးတွေက MEF နဲ့အတူတွဲပြီးတင်ရန်စားတတ်အရင်းမြစ်တွေကိုတနိုင်ငံလုံးဆိုင်ရာနဲ့အောက်ခြေအဆင့်ဆင့်အတွက်ခွဲပုံမှုဆိုင်ရာတွေမှာတိုးတက်မှုရှိအောင်လှုပ်ဆောင်ကြမှာဖြစ်ပါတယ်။ USAID နဲ့အဓိကလက်တွဲပြီးဆောင်ရွက်နေတဲ့ကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကိုကူညီပံ့ပိုးပေးဖို့အတွက်ကနဦးဦးစားပေးပြီးလှုပ်ဆောင်မှာဖြစ်ပါတယ်။အကြံပေးတွေကလည်းကမ္ဘောဒီးယားဗန်ဒါရေးဝန်ကြီးဌာနရဲ့ဘတ်ဂျက်ဌာနခွဲကတခြားဝန်ကြီးဌာနတွေနဲ့ပြည်နယ်တိုင်းဆိုင်ရာအစိုးရဌာနတွေအတွက်တိုးချဲ့ဖို့လှုပ်ဆောင်နေတဲ့အစီအစဉ်တွေမှာအကူအညီပေးမှာဖြစ်ပါတယ်။ဒီအရေးပါတဲ့ကနဦးအစီအစဉ်အတွက်အမေရိကန်အစိုးရနဲ့အတူပူးပေါင်းပြီးဆောင်ရွက်ဖို့အတွက်ကမ္ဘောဒီးယားအစိုးရကမျှော်လင့်နေကြောင်းလည်းဝန်ကြီးအွန်ပွန်မော်နီရော့ကပြောပါတယ်။ဒါအပြင်ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးလာတာနဲ့အမျှနိုင်ငံရဲ့အဖို့တန်တန်စားတာတွေထိထိရောက်ရောက်သုံးဆွဲရေးဟာပိုပိုပြီးအရေးပါလာပါတယ်လို့လည်းပြောပါတယ်။နိုင်ငံတကာနိုင်ငံမှာကောင်းမွန်တဲ့အစိုးရတရက်အတွက်အရေးပါတဲ့လှုပ်ရက်ဖြစ်တဲ့ပြည်သူ့ဘဏ္ဍာကိုပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ခံတာဝန်ယူမှုတွေတိုးတက်လာအောင်အခုလိုမိတ်ဆွေကမ္ဘောဒီးယားနိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်ရတာကိုအမေရိကန်ပြည်ထောင်စုကဂုဏ်ယူနေပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဝမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။မကြခင်မှာကျမတို့ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။ခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ16 19နဲ့42တို့ကနေမနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မြန်မာမီဒီယာမြင်ခွင့်နဲ့အားကစားစတဲ့သတင်းပတ်ဆင်ကဏ္ဍတွေနားဆင်ကြရမှာပါ။အခုမနက်ဖြန်အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကတစ်ဖက်ကြီးညာပေးပါဦးမယ်ရှင်
။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုအတားအဆီးဖြစ်နေတဲ့ဥပဒေတွေကိုပြင်ဆင်ပေးဖို့အမေရိကန်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ အဖွဲ့ကတောင်းဆိုလိုက်ပါတယ်။သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရသက်ရဲ့သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့အစားပြုခြေလှမ်းတွေကိုအသိအမှတ်ပြုကြိုးဆိုတယ်လို့မေလ31ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အိတ်ဖွင့်ပေးစာထဲမှာပြောထားတဲ့တချိန်ထဲမှာပဲသတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေတွေကိုဦးစားပေးပြင်ဆင်ဖို့အတွက်ကိုလည်းတိုက်တွန်းထားပါတယ်။ဥရောပတလွားမှာကြီးကျယ်တဲ့ပွဲတွေ၊ကမ္ဘာလှည့်ခီးတွေအသွားများတဲ့နေရာတွေ၊စားတောက်ဆိုင်တွေ၊ဈေးဆိုင်ကြီးတွေ၊တည်ယူပို့ဆောင်ရေးစနစ်တွေအပေါ်ပြင့်မှတ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနကအမေရိကန်နိုင်ငံသားတွေအတွက်ခီးသွားသတိပေးချက်ထုတ်ပြန်လိုက်ပါတယ်။နွေရာသီလတွေမှာကမ္ဘာလှည့်ခီးသွားတွေဥရောပကိုအမြောက်အများသွားကြတဲ့အတွက်အများပြည်သူအသွားများတဲ့နေရာတွေအပေါ်အကြမ်းဖက်သမားတွေကပြင့်မှတ်ထားတိုက်ခိုက်နိုင်ခြေများတယ်လို့အခုနှစ်ဩဂတ်စ်လ31ရက်နေ့အထိအသက်ဝင်နေမဲ့ခီးသွားသတိပေးချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ဆင်ဆနတီမြို့ကတရိတ်ဆန်တစ်ခုမှာရှားပါမျက်ဝင်ကြီးတစ်ကောင်ကိုတပ်ပစ်ခဲ့တာနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့အမှုဖွင့်တင်မတင်ရဲတပ်ဖွဲ့ကစုံစမ်းနေပါတယ်။မျက်ဝင်ကြီးကိုလောင်ထားတဲ့နေရာတွေကိုအသက်၄နှစ်အရွယ်ကလေးငယ်တယောက်ပြုတ်ကျသွားပြီးတဲ့နောက်အန်ဒီအေပေးမှစိုးရိမ်ပြီးတော့တရိတ်ဆန်ရုံတာဝန်ရှိသူတွေကမျက်ဝင်ကြီးကိုပြစ်တက်ခဲ့တာပါ။ဒီအဖြစ်အပျက်အားလုံးကိုလက်ကင်ဖုန်းကင်မရာနဲ့ရိုက်ကူးထားတဲ့ဗီဒီယိုပြန့်နှံ့သွားပြီးတဲ့နောက်ကဘာတဝမ်းတရိတ်ဆန်ကျင်နာသူတွေကြားမှာအမျက်ဒေါသထွက်ခဲ့ကြပါတယ်။ဒီအဖြစ်အပျက်နဲ့ပတ်သက်တဲ့အချက်အလက်တွေကိုမြို့နယ်တရားလိုရှေ့နေရစီပေးပို့နိုင်ဖို့အတွက်စုဆောင်းနေပြီလို့ရဲကပြောပါတယ်။တခါအမေရိကန်ပြည်ထောင်စုအကြီးဆုံးမဲဆန္ဒနယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းပနာမရွေးချယ်ပွဲကျင်းပဖို့တပတ်အလိုမှာပဲကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကဟီလာရီကလင်တန်ကိုထောက်ခံတယ်လို့ပြောကြားလိုက်ပါတယ်ရှင်။
ပေါ်ရုံးနဲ့ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်နာကမ်မင်းဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေအတန်လွှင့်ပေးသွားမှာပါ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.